Welcome to the Voice of America in Burmese.
ပြန်ရည်ကင်းဝေးတဲ့မင်္ဂလာနံနဲ့ခင်ဖြစ်ကြပါစေခင်ဗျာ VOA အမေရိကန်တန်ရဲ့2022ခုနှစ်ဒီဇင်ဘာလ9ရက်အင်္ဂါနေ့မနေ့ခင်အစည်းအဝေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းနိုမီတာ3249လိုင်းလံမီတာ190အပြင် VOA ရဲ့ Facebook YouTube စာမျက်နှာကပါကျွန်တော်တို့အခုပဲတိုက်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာရုပ်သံအဖြစ်နဲ့ပါပူးတွဲတင်ဆက်သွားမယ်ဒီအစည်းအဝေးကိုကျွန်တော်ညဝင်းအောင်ကတာဝန်ယူတင်ဆက်မှာဖြစ်ပါတယ်ဗျာ
မင်္ဂလာမနက်ခင်းမှာသောရရှင်များရှင်ကျွန်မသင်္ကီထိုက်ပါဒီမနက်ခင်းသတင်းတွေကိုကိုညဝင်းအောင်နဲ့အတူတင်ပြပေးပါမယ်သမရအဝင်းမြင့်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တို့ကိုနေအိမ်အခြေချုပ်အဖြစ်နဲ့ထောင်ဒဏ်2နှစ်စစ်ကောင်စီကပြစ်ဒဏ်ချမှတ်ပါတယ်ကြည်မြင့်တိုင်းဆန္ဒပြပွဲကိုကားနဲ့တိုက်ချီးစစ်နဲ့ပြစ်ခတ်ခဲ့တဲ့လုံခြုံရေးတပ်ဖွဲ့တွေရဲ့လူရက်ကိုကုလသမဂ္ဂအတွင်းရေးမှူးချုပ်ကအပြင်းထန်ဆုံးပြစ်တင်ရှုတ်ချလိုက်ပါတယ်။ဘေကျင်းဆောင်းရာသီအိုလံပစ်ပွဲတော်ကိုအမေရိကန်ကတန်တမာအဖွဲ့ဆီလွတ်မှာမဟုတ်ဘူးလို့ပြောဆိုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်နားဆင်ချက်ရပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။အဲ့လိုထိတ်တန့်ရောက်တဲ့တွင်နေပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ပေါ်ထောင်ဒဏ်ပြစ်ဒဏ်ချမှတ်ခဲ့တာနဲ့ပတ်သက်လို့အမေရိကန်အစိုးရရဲ့သဘောထားဘယ်လိုရှိပါသလဲ။
The Burmese military regime's unjust conviction of Aung San Suu Kyi and the repression of other democratically elected officials are yet further affronts to democracy.
အင်ဂျူတော်ပြောခွင့်ရပုဂ္ဂိုလ်ရန်ဆက်ကီပြောကြားသွားတာပါ။တရင်နေပြပချင်းနားဆင်ရဖို့ရှိပါတယ်။တခါလူငယ်တွေစစ်ကောင်စီကိုဘာကြောင့်လက်နက်ကင်တိုက်လာကြသလဲ။ပြီးတော့မကွေးတိုင်းရဲ့ဒီလေတပ်ဌာနချုပ်တွေကပြစ်ခတ်တန်တွေအကြောင်း Omicron ပိုးသစ်ကြောင့်အိန္ဒိယနဲ့ကလေးမျိုးကြားလေကြောင်းခီးစဉ်တွေရပ်ဆိုင်းလိုက်တဲ့အကြောင်းတွေကိုတင်ပြသွားဖို့ရှိပါတယ်။အခုရင်ဆုံးတော့အင်္ဂါနေ့မနေ့ခင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိင်ကြီးထိုက်နေတူတင်ပြသွားမှာပါခင်ဗျာ
။သမရဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တို့ကိုနေပြည်တော်အထူးတရားရုံးကအမှုနှစ်ခုအတွက်ထောင်ဒဏ်၄နှစ်စီတင်းလာနေကချမှတ်ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့သမရဝင်းမြင့်တို့ကိုချမှတ်လိုက်တဲ့ထောင်ဒဏ်ပြစ်ဒဏ်ကိုစစ်ကောင်စီဥက္ကဋ္ဌကတင်းလာနေမှာပဲ short warning ထုတ်ပါတယ်။ဒေါအောင်ဆန်းစုကြည်နဲ့ဦးဝင်းမြင့်တို့ကိုချက်မှတ်ထားတဲ့ထောင်ဒဏ်၄နှစ်ထဲကနှစ်နှစ်ကိုစစ်ကောင်စီဥက္ကဋ္ဌအနေနဲ့လူငင်းသက်သာခွင့်ပေးလိုက်တယ်လို့မြမအတန်ကကြေညာတာပါ။ကြံနေတဲ့ပြစ်ဒဏ်နှစ်နှစ်ကိုလည်းလက်ရှိထိန်းသိမ်းထားတဲ့နေအိမ်မှာပဲချက်ခံစီဖို့စစ်ကောင်စီဥက္ကဋ္ဌအမိန့်နဲ့ထုတ်ပြန်ပါတယ်။သမရနယ်နိုင်ငံတော်အတိုင်ပင်ခံနောက်နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမြို့အောင်တို့၃ဦးကိုရာဇသက်ကြီးပုံမှ905ခခွေးနဲ့ပူရယ်တရားဆွဲထားတဲ့အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်လှုံ့ဆော်မှုအတွက်၃ဦးလုံးကိုအမြင့်ဆုံးထောင်ဒဏ်2နှစ်စီနဲ့သမရအဝင်းမြင့်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တို့ကိုတော့ပုံမှန်25နဲ့တီးခြားစီတရားဆွဲခံထားရတဲ့တဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေချိုးဖောက်တဲ့ဆိုတဲ့အမှုတွေအတွက်ထောင်ဒဏ်2နှစ်စီချမှတ်ပါတယ်။အမှုတွေနဲ့ပတ်သက်လို့အထက်တရားရုံးအဆင့်ဆင့်ယူခံသွားမယ်လို့တော့စုံစမ်းသိရှိထားရပါတယ်ရှင်။
ကုလသမဂ္ဂမှာမြန်မာနိုင်ငံနဲ့အာဖဂန်နစ္စတန်နိုင်ငံတို့အတွက်ဘယ်သူကိုကိုယ်စားပြုခွင့်ပေးမလဲဆိုတာစဉ်းစားဆုံးဖြတ်မဲ့အစီအစဉ်ကိုကုလသမဂ္ဂရဲ့ကိုယ်စားလှယ်စည်းစိမ်လက်ခံရေးကော်မတီကဆိုင်းငံ့လိုက်တဲ့ဒီဇင်ဘာလ1ရက်နေ့ဆုံးဖြတ်ချက်ကိုဒီဇင်ဘာ6ရက်တနင်္လာနေ့ကျင်းပတဲ့ကုလသမဂ္ဂအထွေထွေညီလာခံမှာအများသဘောတူညီချက်နဲ့အတည်ပြုလိုက်ပါတယ်။ဒါဟာမြန်မာစစ်ကောင်စီနဲ့အာဖဂန်ကိုသိမ်းပိုက်ထားတဲ့တာလီဘန်တွေကတင်သွင်းတဲ့ကုလဆိုင်ရာကိုယ်စားလှယ်တွေကိုထယ်သွင်းစဉ်းစားရွေးချယ်မှုမလုပ်တော့ဘဲငင်းပယ်လိုက်တဲ့သဘောဖြစ်ပါတယ်။ဒါကြောင့်တနင်္လာနေ့ကျင်းပတဲ့ကုလသမဂ္ဂအထွေထွေညီလာခံရဲ့အတည်ပြုဆုံးဖြတ်ချက်အရမြန်မာတမ္မာကြီးဦးကျော်မိုးထွန်းနဲ့ယခင်အာဖဂန်တမ္မာကြီးတို့ဟာကုလသမဂ္ဂအမြဲတမ်းကိုယ်စားလှယ်တွေအဖြစ်ဆက်လက်တာဝန်ယူခွင့်ရသွားကြတာဖြစ်ပါတယ်။တနင်္လာနေ့ကျင်းပတဲ့ကုလသမဂ္ဂအထွေထွေညီလာခံကိုတော့တမ္မာကြီးဦးကျော်မိုးထွန်းရောယခင်အာဖဂန်အစိုးရရဲ့ကုလဆိုင်ရာတမ္မာကြီးပါလာရောက်စကားပြောဆိုခြင်းမရှိခဲ့ပါဘူး။မြန်မာနိုင်ငံမှာဆီအာနာသိမ်းမှုကိုဆန့်ကျင်ကြောင်းဖေဖော်ဝါရီ26ရက်နေ့ကကုလညီလာခံမှာမေကွန်းပြောခဲ့တဲ့အမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကိုနိုင်ငံတော်တစ္ဆာဖောက်မှုအဖြစ်စစ်ကောင်စီကဆွဆွဲထားပြီးယာဒူးကနေဖယ်ရှားကြောင်းကြေညာထားသလိုသူ့နေရာမှာဝါရှင်တန် DC ကမြန်မာစစ်တပ်မှုနဲ့အစားထိုးဖို့ကိုလည်းကြိုးပမ်းနေတာဖြစ်ပါတယ်
ရန်ကုန်တိုင်းချင်းမြတိုင်းမြို့နယ်တွင်တနင်္ဂနွေနေ့မနက်ပိုင်းကဆရာနာသိမ့်မှုစန့်ကျင်ဆန္ဒပြပွဲကိုလုံခြုံရေးတပ်ဖွဲ့ကကားနဲ့ဝင်တိုက်ပြီးတဲ့နောက်လက်နက်မဲ့ရဲသားတွေကိုကြီးအစ်စ်နဲ့ပြစ်ခတ်ခဲ့တဲ့လောက်ရအပေါ်ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကအပြင်းထန်ဆုံးဖြစ်တင်ရှုတ်ချလိုက်ပြီးဖမ်းထားတဲ့နိုင်ငံရေးအကျဉ်းသားအလုံးပြန်လွှတ်ပေးဖို့လဲစစ်ကောင်စီကိုတောင်းဆိုလိုက်ပါတယ်
Killing of peaceful demonstrators violates the fundamental human rights, freedom of expression, and the rights of
ညီညာစွာဆန္ဒပြသူတွေကိုတပ်ဖြတ်မှုဟာအခြေခံလူ့အခွင့်အရေးကိုချိုးဖောက်မှုလွတ်လပ်စွာပြောဆို권နဲ့ညီညာစွာစိုးဝေး권ကိုချိုးဖောက်မှုဖြစ်သလိုထိမ့်ထိမ့်သိမ့်သိမ့်ရှိဖို့နဲ့ဆွေးနွေးချဖို့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တောင်းဆိုချက်ကိုရှင်းရှင်းလင်းလင်းအခန့်လိုက်တာဖြစ်တယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရ Stephen Dujarric ကတနင်္လာနေ့နယူးယောက်ကုလသမဂ္ဂရုံးချုပ်သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်မြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့လုပ်ရဟာလက်တင်ခံနိုင်စရာမရှိကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂယာယီဌာနကိုယ်စားလှယ်ရာမာနက်သန်ဘာလာခရစ်ရှနန်ကလည်းပြောပါတယ်အရက်သားတွေအပေါ်အကြမ်းဖက်နေတာတွေကိုရပ်ပြီးကျူးလွန်သူတွေကိုအရေးယူအပြစ်ပေးဖို့လဲကုလသမဂ္ဂကတောင်းဆိုထားပါတယ်ရှင
်ဒေါ်ဆန်းစုကြည်ပေါ်နိုင်ငံတော်တည်ငြိမ်အေးချမ်းမှုပြပြောင်းအောင်လှုပ်ဆောင်မှုတဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေချိုးဖောက်မှုအရာထောင်နှံချမှတ်လိုက်တဲ့မြန်မာစစ်ကောင်စီအပေါ်စီးပွားရေးတန်ခတ်ပိတ်ဆို့မှုတွေတွန်းမြင့်လှုပ်ဆောင်ဖို့ကုလသမဂ္ဂရဲ့လူ့အခွင့်အရေးဆိုင်ရာကျွမ်းကျင်သူ Tom Andrews ကကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကိုတနင်္လာနေ့မှာတိုက်တွန်းလိုက်ပါတယ်။သမ္မတဦးဝင်းမြင့်နဲ့နိုင်ငံတော်တမင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့အပေါ်စစ်တပ်ထိန်းချုပ်ထားတဲ့တရားရုံးကအခုလိုထောင်နှံစီရင်ချက်ချမှတ်တာဟာအဓိပ္ပာယ်မရှိတဲ့လုပ်ရဖြစ်ပြီးနိုင်ငံတွင်တရားဥပဒေစိုးမိုးမှုကင်းမဲ့ပုံကိုမီးမောင်းထိုးပြလိုက်တာဖြစ်တယ်လို့ Andrews ကပြောတာပါ။ဒေါ်ဆန်းစုကြည်နဲ့ဦးဝင်းမြင့်တို့ဟာစစ်ကောင်စီရဲ့တရားခံနေသားဖြစ်ပြီးရာဇဝတ်သားတွေမဟုတ်ကြတဲ့အကြောင်းသူတို့နှစ်ဦးကိုအတူအယောင်တရားရုံးကပြစ်ဒဏ်စီရင်တာဟာပြင်းထန်တဲ့လူအခွင့်အရေးချိုးဖောက်မှုဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူအခွင့်အရေးအထူးကိုယ်စားလှယ်လည်းဖြစ်တဲ့ Tom Andrews ကပြောပါတယ်။ဒါ့အပြင်ဒေါ်ဆန်းစုကြည်ပါဝင်လူထောင်ပေါင်းများစွာကိုဖမ်းဆီးပြီးပြစ်ဒဏ်စီရင်နေတာဟာမြန်မာပြည်သူတွေရဲ့နိုင်ငံသားရပိုင်ခွင့်နဲ့နိုင်ငံရေးရပိုင်권တွေကိုကျင်းထန်စွာချိုးဖောက်နေတာဖြစ်တယ်လို့သူကပြောဆိုပါတယ်ခင်ဗျာ
ဗီအိုအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ရဲ့အင်ကာနစ်မနေ့ခင်နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့တင်ပြနေပါတယ်ရှင်တရုတ်မှာကျင်းပမဲ့2022ခုနှစ်ဘေဂျင်းဆောင်းရာသီအိုလံပစ်ပွဲတော်တွေကိုအမေရိကန်ဘက်ကတန်တမာရေးအရာသပိတ်မှောက်ကြောင်းအမေရိကန်အစိုးရကကြေညာပါတယ်။တရုတ်မှာလက်ရှိဖြစ်နေတဲ့ရှင်ကျန်းဒေသတွင်းလူမျိုးတုံးတပ်ဖြတ်မှုနဲ့လူသားမျိုးနွယ်ပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုတွေနောက်တခြားလူ့အခွင့်အရေးချိုးဖောက်မှုတွေကြောင်းဆောင်းရာသီအားကစားပွဲတွေကိုအမေရိကန်အစိုးရဘက်ကတန်တမာရေးဒါမှမဟုတ်လေတခြားတရားဝင်ကိုစားပြုမှုဆေးလွတ်မှာမဟုတ်ဘူးလို့အမေရိကန်သမ္မတအင်ပီရိုပြောခွင့်ရရန်ဆာကီခတနင်္လာနေ့မှာသတင်းထောက်တွေကိုပြောပါတယ
် The athletes on team USA have our full support we will be behind them 100% as we cheer them on
American အားကစားအဖွဲ့ကိုအပြည့်အဝအားပေးပံ့ပိုးမယ်အကြောင်း American ပြည်တွင်းကနေပဲအားကစားသမားတွေကိုအပြည့်အဝအားပေးမှာဖြစ်တယ်လို့သမရအင်ပီရိုပြောခွင့်ရကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါတန်တမာရေးသပိတ်မှောက်တဲ့ဆိုရာကတော့ဘေဂျင်းအိုလံပစ်ပွဲတော်မှာ American အစိုးရတာဝန်ရှိသူတွေမတက်ရောက်တာသာဖြစ်ပြီး American အားကစားသမားတွေကတော့ဝင်ရောက်ရှင်ပြိုင်ခွင့်ရှိပါတယ် American ဘက်ကသတင်းမှောက်တာမျိုးတပိတ်မှောက်တာမျိုးလှုပ်လာရင်တော့တရုတ်ဘက်ကလည်းတံပြန်ဆောင်ရွက်မယ်လို့အင်ပြူရောကြီးညာချက်မထွက်ခင်ခင်တနင်္လာနေ့မှာပဲတရုတ်နိုင်ငံသားရေးဌာနပြောခွင့်ရဇောင်လီချန်းကပြောပါတယ်ဘေကျင်းဆောင်ရသည့်အိုလံပစ်ပွဲတော်တွေကိုတော့ဖေဖော်ဝါရီလ4ရက်နေ့ကနေ20ရက်နေ့ထိကျင်းပမှာဖြစ်ပါတယ်ရှင
်ရုရှားသမ္မတပူတင်နဲ့အိန္ဒိယဝန်ကြီးချုပ်မိုဒီတို့ဟာအိန္ဒိယနိုင်ငံနယူးဒေလီမြို့တော်မှာတွေ့ဆုံပြီးနှစ်နိုင်ငံဆက်ဆံရေးကိုထပ်မံအခိုင်အမာပြုလုပ်လိုက်ကြပါတယ်လွန်ခဲ့တဲ့နှစ်တွေအတွင်းအိန္ဒိယနိုင်ငံဟာအမေရိကန်နဲ့နှီးစပ်ခဲ့ပြီးရုရှားနိုင်ငံဟာတရုတ်နဲ့နှီးစပ်ခဲ့တဲ့အတွက်ရပ်တန့်နေခဲ့တဲ့သူတို့နှစ်နိုင်ငံဆက်ဆံရေးကိုပြန်လည်အားပြည့်ဖို့ရည်ရွယ်တဲ့နယူးဒေလီထိပ်သီးဆွေးနွေးပွဲမှာအခုလိုအခိုင်အမာပြုလုပ်လိုက်ကြတာဖြစ်ပါတယ်။ ရုရှားသမ္မတပူတင်ကအိန္ဒိယကိုလွန်စွာအင်အားကြီးမာပြီးဖော်ရွေးတဲ့နိုင်ငံဖြစ်တယ်။စိုးတူကောင်းပဲလက်တွဲလာတဲ့မိတ်ဆွေနိုင်ငံဖြစ်တယ်လို့ပြောကြားလိုက်သလိုဝန်ကြီးချုပ်မိုရီကတော့လွန်ခဲ့တဲ့ဆယ်စုနှစ်တွေအတွင်းပထဝီနိုင်ငံရေးချင်းဝင်ညာမညီမျှမှုရှိခဲ့ပေမဲ့အိန္ဒိယနဲ့ရုရှားတို့ဟာမိတ်ဆွေဖြစ်မှုမပြောင်းလဲခဲ့ဘူးလို့တုံ့ပြန်ပါတယ်။ဒီတဲ့နိုင်ငံကြားပထဝီနိုင်ငံရေးအသွင်ပြောင်းလဲမှုရှိခဲ့ပေမဲ့စေအေးကာလကတည်းကတရှိလာခဲ့တဲ့ကာကွယ်ရေးဆိုင်ရာခိုင်မာတဲ့ပူးပေါင်းဆောင်ရွက်မှုကတော့ဆက်လက်တရှိနေခဲ့တာပါ။အိန္ဒိယအနေနဲ့ကာကွယ်ရေးလက်နက်ပစ္စည်းတွေကိုနေရာအမျိုးမျိုးကဝယ်ယူခဲ့ပေမဲ့ရုရှားဟာအိန္ဒိယရဲ့အဓိကလက်နက်တင်သွင်းသူဖြစ်ခဲ့ပြီးအိန္ဒိယမှာသုံးနေတဲ့စစ်လက်နက်ရဲ့3ပုံ2ပုံဟာရုရှားစီကဖြစ်ပါတယ်။
တောင်အာဖရိကနိုင်ငံကဆေးရုံအဆောင်တွေမှာကိုရိုနာဗိုင်းရပ်စ်မျိုးကွဲ Omicron ကူးစက်လူနာတွေတိုးလာနေချိန်မှာပဲတောင်အာဖရိကသမ္မတကပြည်သူတွေကာကွယ်ဆေးထိုးချဖို့တနင်္လာနေ့မှာတိုက်တွန်းထားပါတယ်။ပြီးခဲ့တဲ့တနင်္လာနေ့ကကူးစက်သူ2300ရှိခဲ့ရာကနေသတင်းတစ်ပတ်အတွင်းမှာပဲကူးစက်သူ16000ကျော်ထိရုတ်တရက်ရောက်ရှိလာကြောင်းတောင်အာဖရိကနိုင်ငံရဲ့ကူးစက်ရောဂါမြက်ယောဂါများဆက်ရာဌာန NICD ကဖော်ပြထားပါတယ်ရှင
်။တရားစွဲဆိုမှုလည်းမလုပ်ဘဲလူမျိုးရေးကွဲပြားမှုအပေါ်အခြေခံပြီးအီသီယိုးပီးယားအစိုးရကလူတွေကိုအစုလိုက်အပြုံလိုက်ဖမ်းဆီးနေတဲ့လုပ်ရပ်အပေါ်လွန်စွာမှစိုးရိမ်ပြီးကြောင်းအမေရိကန်အပါအဝင်6နိုင်ငံကပြောကြားလိုက်ပါတယ်။အစိုးရတက်တဲ့သဘုံနေကြားတစ်နှစ်ကြာစစ်ဖြစ်ခဲ့ကြပြီးနောက်အီသီယိုးပီးယားမြို့တော်အဒစ်အဘဘာကိုတီဂရေးသဘုံတွေချင်းကပ်လာနေတယ်ဆိုပြီးအီသီယိုးပီးယားအစိုးရကနိုဝင်ဘာ2ရက်နေ့မှာအရေးပေါ်အခြေအနေကြေညာခဲ့တာပါဒီဂရေးသဘုံတွေကိုထောက်ခံအားပေးနေသူတွေလို့တန်တရာရှိသူတွေကိုဖမ်းဆီးထိန်းသိမ်းနေတယ်လို့အီသီယိုးအစိုးရကပြောပါတယ်ဒါပေမဲ့အဲ့လိုဖမ်းဆီးမှုတဲမှာဒီတီဂရေးအနွယ်ဝင်တွေဖြစ်တဲ့မီးဘွားကစားမိခင်တွေရောတက်ကြီးရွယ်အိုတွေရောပါဝင်နေတာဖြစ်ပါတယ်ဗျာထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့အတူပြောပြခဲ့တာဖြစ်ပါတယ်ဗျာကျွန်တော်တို့အပတ်စဉ်ကဏ္ဍတွေမတန်ခင်မှာဆက်သွယ်မေးမြန်းချက်တွေစူးစီးတင်ပြချက်တွေနဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်ဆိုသလိုထုတ်လွှင့်သွားမှာဖြစ်ပါတယ်နိုင်ငံတော်အတမင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကိုထောင်ဒဏ်ပြစ်ဒဏ်ချမှတ်မှုကမြန်မာဒီမိုကရေစီရေးနဲ့တရားဥပဒေစိုးမိုးရေးကိုထပ်ပြီးစော်ကားလိုက်တာဖြစ်တယ်လို့အမေရိကန်ကပြောဆိုလိုက်ပြီးတော်အောင်ဆန်းစုကြည်အပါအဝင်မတရားဖမ်းဆီးထိန်းသိမ်းခံနိုင်ရသူတွေအလုံးကိုပြန်လွှတ်ပေးဖို့တောင်းဆိုလိုက်ပါတယ်။ဒေါ်ဆန်းစုကြည်ပေါ်ပြစ်ဒဏ်စီရင်ချက်ဟာမျှတတဲ့စီရင်တရားရေးစီရင်ချက်မဟုတ်ဘူးလို့လည်းကုလသမဂ္ဂဘက်ကထောက်ပြပါတယ်။ကုလသမဂ္ဂနဲ့နိုင်ငံတကာရဲ့တုတ်ပြန်မှုတွေကိုတော့မတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ဗျာ။
ဒေါ်အောင်ဆန်းစုကြည်အပေါ်မတရားပြစ်ဒဏ်ချမှတ်ပြီးဒီမိုကရေစီနီးကျရွေးကောက်တင်မြှောက်ထားတဲ့တာဝန်ရှိသူတွေကိုဖိနှိပ်ညှဉ်းပန်းတဲ့ဆန္ဒရှင်ရဲ့လုပ်ရဟာမြန်မာဒီမိုကရေစီနဲ့တရားဥပဒေစိုးမိုးရေးကိုထပ်မံစော်ကားလိုက်တာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုကတင်းနယ်လာနေမှာပြောဆိုလိုက်ပါတယ်။အမေရိကန်သမ္မတအိမ်ဘူရိုပြောခွင့်ရဂျန်ဆာကီကတင်းနယ်လာနေသတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ
် The Burmese military regime's unjust conviction of Aung San Suu Kyi and the repression of other democratically elected officials. ဒေါ်ဆန်းစုကြည်ပေါ်မတရားပြစ်ဒဏ်ချမှတ်ပြီး
ဒီမိုကရေစီနီးကျရွေးကောက်တင်မြှောက်ထားတဲ့တာဝန်ရှိသူတွေကိုဖိနှိပ်ညှဉ်းပန်းတဲ့ဆန္ဒရှင်ရဲ့လုပ်ရဟာမြန်မာဒီမိုကရေစီနဲ့တရားဥပဒေစိုးမိုးရေးကိုထပ်မံစော်ကားလိုက်တာဖြစ်ပါတယ်ဆန္ဒရှင်ဘက်ကတရားဥပဒေစိုးမိုးရေးကိုမထီမဲ့မြင်လုပ်နေပြီးပြည်သူတွေအပေါ်ကြဲကြဲပြန့်ပြန့်အကြမ်းဖက်နေတာတွေဟာဆိုရင်မြန်မာနိုင်ငံကိုဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရအောင်လုပ်ဖို့အရေးတကြီးလိုအပ်နေပြီဆိုတာကိုမိမောင်ထိုပြသနေပါတယ်။ဒေါ်အောင်ဆန်းစုကြည်ဒီမိုကရေစီနီးကျရွေးကောက်တင်မြှောက်ခံထားရတဲ့တာဝန်ရှိသူတွေအပါအဝင်မတရားဖမ်းခံထားရသူအလုံးပြန်လွှတ်ပေးရေးဆင့်အာနာရှင်ကိုတောင်းဆိုပါတယ်လို့အမေရိကန်သမ္မတအိမ်ဘူရိုပြောခွင့်ရကပြောဆိုသွားတာပါ။ဒေါ်ဆန်းစုကြည်အပေါ်ပြစ်ဒဏ်ဆင်မှုနဲ့ပတ်သက်ပြီးတင်းနယ်လာနေမှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကလည်းကြေညာချက်ထုတ်ပြန်ရှုတ်ချခဲ့ပြီးမြန်မာဒီမိုကရေစီအသွင်ကူးပြောင်းမှုပြန်လည်ဖော်ဆောင်ရေးအတွက်သဘောတူညီချက်၅ရက်အတိုင်းသက်ဆိုင်သူအလုံးနဲ့တွေ့ဆုံဆွေးနွေးနိုင်ရေးဆောင်ရွက်ဖို့စစ်တပ်ကိုတိုက်တွန်းထားပါတယ်။ဒေါ်ဆန်းစုကြည်အပေါ်ပြစ်ဒဏ်ချမှတ်မှုကိုနော်ဝေနိုင်ငံခြားရေးဝန်ကြီးကလည်းကြေညာချက်ထုတ်ကန့်ကွက်ထားပါတယ်။သမ္မတဦးဝင်းမြင့်နဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်တို့ကိုပြစ်ဒဏ်ဆင်ခြင်ချမှတ်မှုဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီခေါင်းဆောင်မှုဘိုင်းကို နိုင်ငံရေးအခင်းအကျင်းကနေဖယ်ထုတ်ဖို့ကြံစည်တဲ့လောက်ရာအဖြစ်ရှုမြင်ရကြောင်းနော်ဝေနိုင်ငံသားရေးဝန်ကြီးရဲ့ညင်ညာချက်မှာဖော်ပြပါတယ်။ဒေါက်ဆာဆုချီပေါ်တရားရုံးစီရင်ချက်ချမှတ်မှုကိုတရုတ်ဘက်ကမဝေဖန်ပါဘူး။တရုတ်နိုင်ငံသားရေးဌာနပြောခွင့်ရဆောင်းလီချန်းကတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ်
။ဆိုရင်မြန်တဲ့友好邻邦
မြန်မာနိုင်ငံတွင်းကသက်ဆိုင်သူအလုံးအနေနဲ့နိုင်ငံရဲ့ရေရှည်အကျိုးစီးပွားကိုရည်မှန်းပြီးမတူကွဲပြားမှုတွေကိုရှော့ချကာအခြေခံဥပဒေနဲ့ဥပဒေမူပေါင်းတွေအတွင်းကနေမြန်မာနိုင်ငံရဲ့အခြေအနေနဲ့ကိုက်ညီတဲ့ခက်ခက်ခဲခဲရယူခဲ့ရတဲ့ဒီမိုကရေစီအတွင်းကူးပြောင်းမှုလုပ်ငန်းစဉ်ကိုဆက်လက်ဆောင်ရွက်ဖို့မျှော်လင့်ကြောင်းတရုတ်နိုင်ငံသားရေးဌာနပြောခွင့်ရကပြောဆိုခဲ့တာပါဒီတရားစီရင်ရေးဟာမျှတတဲ့တရားဥပဒေလုံထုံးလုံနည်းတွေနဲ့မကိုက်ညီဘူးစစ်ကောင်စီထိန်းချုပ်တဲ့တရားရုံးရဲ့အတုအယောင်တရားစီရင်မှုလို့ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးမီရှဲဘက်ရှလက်ကရှုတ်ချပါတယ်ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတော့လူ့အခွင့်အရေးကိုလေးစားလိုက်နာပြီးနိုင်ငံရေးအကျဉ်းသားအားလုံးကိုချက်ချင်းပြန်လွတ်ဖို့တောင်းဆိုလိုက်ပါတယ်ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရStephen Dujarric ကအခုလိုပြောပါတယ
် The Universal Declaration of Human Rights enshrines the principle
နိုင်ငံတကာလူ့အခွင့်အရေးကြီးညာစတဲ့မှာတရားဥပဒေရှေ့မှောက်မှာဒဏ်တူညီမျှခွင့်အပြစ်မရှိဟုမှတ်ယူခြင်းလွတ်လပ်ပြီးဘဲမလိုက်တဲ့တရားရုံးရဲ့ကြားနာမှုကိုလူမှုရှေ့မှောက်မှာမျှတစွာရရှိခွင့်စတဲ့မူတွေကိုပြဋ္ဌာန်းထားပြီးလူပုဂ္ဂိုလ်တဦးရဲ့ခုခံကာကွယ်မှုအတွေ့ဒါတွေအလုံးကိုအာမခံချက်ပေးဖို့လိုအပ်ပါတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရကပြောဆိုခဲ့တာပါနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့ကိုတရားရုံးကကနဦးထောင်ဒဏ်၄နှစ်ချမှတ်ပါတယ်တရားရုံးအမိန့်ချမှတ်တဲ့နေ့မှာပဲပြစ်ဒဏ်ဆင်ရင်ချက်ကိုစစ်ကောင်စီအကြီးအကဲကရှုတ်ချလိုက်ပြီးနေအိမ်အကျယ်ချုပ်နဲ့နှစ်နှစ်ကြာခံဖို့ကြေညာခဲ့တာပါဒီတရားစီရင်မှုအပေါ်မှာကုလသမဂ္ဂအထူးသဖြင့်အနောက်နိုင်ငံတွေနဲ့အခွင့်အရေးအဖွဲ့တွေကတရားစီရင်ရေးဟာမမျှတာဘူးလို့ထောက်ပြဝေဖန်နေကြတာဖြစ်ပါတယ်ရှင
်။မတ်တင်ဂီထိုင်ရဲ့စူးစီးတင်ပြချက်ဖြစ်ပါတယ်ခင်ဗျာ။လူငယ်တွေဘာကြောင့်လက်နဲ့ကန်ပြီးတော်လှန်လာကြပါသလဲ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ဆန္ဒပြသူတွေအများအပြားကိုတပ်ဖြတ်တာဖမ်းဆီးတာတွေခံရပြီးနောက်လူငယ်အများအပြားလက်နက်ကင်တော်လှန်ဖို့ဆုံးဖြတ်လှုပ်ဆောင်လာကြတာဖြစ်တယ်လို့ကရင်ပြည်အမျိုးသားများကာကွယ်ရေးတပ်ဖွဲ့ KNDF တပ်မှုတူကပြောပါတယ်အနုနီနဲ့မလုံလောက်တော့လို့သူတို့အခုလိုလက်နက်ကင်တိုက်ရတာလို့ပြောကြပါတယ် AFP သတင်းကိုအခြေခံပြီးမက်ခင်ဖြူတွေးပြောပြမှာဖြစ်ပါတယ်
မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်လူငယ်တွေအထက်အပါဝင်ပြီးလမ်းမထွက်ဆန္ဒပြပွဲတွေတနင်္ဂနွေလုံးအတိုင်းအတာနဲ့ပေါ်ပေါက်ခဲ့တယ်လို့အာဏာသိမ်းစစ်ကောင်စီရဲ့အင်အားသုံးဖြိုခွဲခံခဲ့ရပြီးဖမ်းဆီးထိန်းသိမ်းခံရသူတွေထောင်ထဲရှိရှိခဲ့ပါတယ်။အာဏာသိမ်းကာလကြာလာတာနဲ့အမျှလက်နက်ကင်တော်လှန်မှုတွေလည်းပိုးပြီးတော့များလာပါတယ်။ကရင်ပြည်အမျိုးသားကာကွယ်ရေးတပ်ဖွဲ့ KNDF မှာပါဝင်နေတဲ့အသက်18နှစ်အရွယ်ဗျားရယ်ကတော့သူ့အနေနဲ့အခုလိုလက်နက်ကင်လှုပ်ရှားမှုမှာပါလာဖို့အရင်ကမတွေးခဲ့ပေမဲ့လို့အာဏာသိမ်းစစ်တပ်ကိုဒီလိုနည်းနဲ့တိုက်မှဖြစ်တော့မှာမို့သူပါဝင်လာခဲ့တာဖြစ်တယ်လို့ပြောပြပါတယ်
။အဲတော့ကျွန်တော်တို့အနည်းနည်းနဲ့ကျွန်တော်တောက်ဆော်ရတောက်ဆော်မြေရတော့ကျွန်တော်တို့ဝယ်ရပြောင်းကျွန်တော်တက်ပွဲဝယ်တဲ့မှာလဲကျွန်တော်ဒီလိုတော့တောက်တဲ့တော့ခလုံးကကျွန်တော်တို့တော့တိုက်ရပြီးလဲကျွန်တော်တို့လောကမထိုက်ခဲ့ပါဘူးကျွန်တော်ဖြစ်လာတော့ကျွန်တော်တို့ရင်ဆိုင်ရမှာပဲ။
KNDF တပ်ဖွဲ့ထဲမှာစစ်တင်တန်းတက်နေတဲ့မတ်ထထဆိုရင်လည်းအသက်18နှစ်သားရှိပါသေးတယ်။ပြည်သူတွေဘက်ကရက်တီကူညီခြင်းနဲ့စိတ်ကြောင်းအခုလိုခက်ခဲတဲ့စစ်တင်တန်းကိုလာတက်ဖြစ်တာလို့မတ်ထထကပြောပါတယ်
။လာရတော့ဒါထူလည်းမထူနိုင်ဘူး။ထောက်လည်းလက်လည်းတကုံနာလည်းဒါထူလို့လည်းအခက်ခဲတယ်ပေါ့။မခံစားရတဲ့အဲ့ဘယ်လဲမခံနိုင်တော့တဲ့ချီငိုခဲအဲ့ဘယ်လဲငိုခဲတာပေါ့နော်။ဒီဒီတင်နေပြီးတော့ရေးဆင်းတဲ့တဲ့ဆေးတဲ့တဲ့မဲ့ဆေးတဲ့တဲ့တက်ပြီးဟိုအနောက်ကနေကူညီမှာပေါ့တိုက်ပွဲဝင်တဲ့ရဲဘော်တွေကူညီမယ်ကုမီတာစုတွေလည်းကူညီမယ်ပေါ့
မြန်မာနိုင်ငံကနေရာဒေသအတော်များများမှာဆရာနာသိမ်းမှုနောက်ပိုင်းအခုလိုလူငယ်တွေအများအပြားလက်နက်ကင်တော်လှန်မှုမှာပူပေါင်းပါဝင်လာကြတာပါစစ်တင်နန်းသားနောက်တစ်ဦးဖြစ်တဲ့ဂျက်ကတော့အရင်ကလက်နက်ကင်တော်လှန်မှုတွေမှာပါဝင်ခဲ့ပြုပေမဲ့ဒီလိုစစ်တင်တဲ့တေချာတက်ခွင့်မရခဲ့ဘူးလို့ပြောပါရယ
်အရင်ကတည်းကကျွန်တော်ကတိုက်ပွဲမှာဝင်ဖူးပါတယ်ဒါပေမဲ့ကျွန်တော်ကနေလန်လည်းသိမ်းမသိဘူးတင်တန်းလည်းသိမ်းမသိဘူးအဲ့တော့အခုလောဆယ်ကျွန်တော်ပညာလာတင်တယ်ဒီနှစ်ချိန်ကျရင်ကျွန်တော်ကရှေ့တောင်ကိုထွက်ရမယ် ကျွန်တော်အသက်ပေးဖို့လည်းဝင်မလေးပါဘူးဟုတ်တန်းပြည့်တဲ့ပေါ့
အခုလိုတိုင်းပြည်အတွက်အသက်ပေးဖို့ဝင်မလေးဘူးလို့ပြောကြတဲ့လူငယ်တွေကတော့ဆရာနာသိမှုနောက်ပိုင်းမှာပုံများလာနေပြီးဆရာနာရှင်ကိုတော်လန်ဖို့အတွက်နေဆက်ဒေသတွေတိုင်းရင်းသားလက်နက်ကိုင်ဒေသတွေမှာအခုလိုစစ်တင်တန်းတွေလာရောက်တက်နေကြတာပါအခုခေတ်လူငယ်အများစုကဆရာနာရှင်ကိုသူတို့ခင်မှာပဲအမြင့်ပြတ်တိုက်ထုတ်လို့ကြတယ်လို့ကရင်နီမျိုးသားကာကွယ်ရေးတပ်ဖွဲ့ KNDF တပ်ရင်း၈ကတမူတူကပြောပါတယ
်ကျွန်တော်ဒီမျိုးဆက်ဟာဒီစနစ်ကိုလုံးဝအမြင့်ပြတ်လောက်ရမယ်ဆိုရဲရွယ်ချက်ကဟိုလူရရခန့်နှုံးရဲ့၈၀ခန့်နှုံးမှာကျွန်တော်တွေ့ရတယ်ပေါ့နော်အဲ့တော့ကျွန်တော်တက်ကတိတ်ပြီးတော့ခက်ခဲတဲ့စီယုံမှုတွေမလုပ်ရဘူးပေါ့နော်အဲ့ဒါတစ်ချက်ရှိမယ်
လက်ရှိသူတို့မှာတက်ဖွဲ့ဝင်အင်အားအများအပြားရှိပေမဲ့လို့လက်နက်နဲ့ရိတ်ခါမလုံလောက်မှုတွေကတော့ရှိနေတယ်လို့တီတက်မှုကပြောပါရယ
်လက်နက်ကိုအာတို့လက်ရှိလူဝင်အားကိုရောက်ချင်းစီတတ်ဆင်ပေးနိုင်လေဆိုရင်ကျွန်တော်တက်ကတိတ်ခက်လာတဲ့ဟာမဟုတ်ဘူးပေါ့နော်ဘလို့ဖြစ်ကျွန်တော်တို့ကောင်းလေးကစားလို့ရတယ်တခြားသက်တန်းနေပြနေလဲကျွန်တော်အများဆုံးကုပြနေမယ်ပေါ့ပြီးတော့ခုကဟိုဒီလူဝင်အားကတော့ကျွန်တော်လုံးဝပူဆောင်မလုပ်ပါဘူးအစင်သိအများကြီးရှိတယ်ပေါ့နော်
အခုဆိုရင်တော့ KNDA တပ်ဖွဲ့တွေဟာကရင်ပြည်နယ်နေရာတော်မတ်များမှာရှိနေပြီလို့လည်းသူကပြောပါတယ်
။ဒီကျွန်တော်တို့ KNDA ကနေရာတိုင်းမှာရှိတယ်ပေါ့နော်။ Greenie တပီလုံးဒီမိုးပြဖက်ခွန်ကနေဟိုမဲ့ဆက်ထိရဲကျွန်တော်ဟိုဒီရှစ်ဖက်ရှာတော်ထိအနောက်ဖက်ဒီကရင်နယ်စထိရှမ်းနယ်စထိကတော့ကျွန်တော်တို့ကတော့ရှိတယ်။အဲ့တော့ကျွန်တော်ထင်းချုံနယ်မြေဟာဟိုမလုံနိုင်သေးဘူးဆိုတာကဒီစီကောင်စီရဲ့စခန်းကြီးတွေတချို့လောက်ပဲကြာမယ်ပေါ့နော်။အဲ့တော့တော်တော်များကျွန်တော်တို့နေရာယူထားနိုင်တဲ့ဟိုအင်ရှင်တဘောမျိုးဖြစ်မယ်ပေါ့ဟုတ
်ကင်းဒီမျိုးသားကာကွယ်ရေးတပ်ဖွဲ့ KNDF ဟာမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းပေါ်ပေါက်လာတဲ့လက်နက်ကင်ပြည်သူတော်လှန်ရေးအဖွဲ့တစ်ခုဖြစ်ပြီးတော့ကြားပြည်နယ်အတွင်းစစ်ကောင်စီတပ်ဖွဲ့တွေနဲ့အပြန်အလှန်ပစ်ခတ်မှုတွေရှိနေတာပါဒီလိုလက်နက်ကင်တိုက်ခိုက်နေသူတွေကိုအကြမ်းဖက်အဖွဲ့တွေအဖြစ်စစ်အုပ်ချုပ်ရေးကောင်စီကသတ်မှတ်ပြောဆိုနေပေမဲ့လို့ KNDF အဖွဲ့ကတော့သူတို့ဟာအာဏာရှင်စနစ်ကိုတိုက်ဖျက်ဖို့လက်နက်ကင်တော်လှန်နေကြတာဖြစ်ပြီးစစ်အာဏာရှင်စနစ်အမြင့်ပြတ်တဲ့အထိနိုင်ငံတော်ကတခြားသောပြည်သူကာကွယ်ရေးအဖွဲ့တွေနဲ့အတူပူးပေါင်းလှုပ်ရှားသွားမှာဖြစ်တယ်လို့ပြောဆိုထားပါတယ်ရှင်
။မခင်ဖြူတွေးပြောပြခဲ့တာပါခင်ဗျာ။မကွေးတိုင်းလေဒတ်ဌာနချုပ်မှာဘာတွေဖြစ်ကုန်ပါပြီလဲကြည့်အောင်ပါ။မကွေးမြို့မှာရှိတဲ့စစ်ကောင်စီရဲ့လေဒတ်စခန်းတစ်ခုဖြစ်တဲ့မကွေးလေဒတ်စခန်းဌာနချုပ်အတွင်းမှာမနေ့ကပြစ်ခတ်တံတွေအချိန်အတော်ကြာကြာကြားခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။မကွေးမြို့တွင်းမှာတော့အချိန်တွေပုံမှန်အတိုင်းရှိနေပြီးမြို့အဝင်အထွက်စစ်စေးရေးဂိတ်တွေလည်းဆက်ရှိနေတုန်းဖြစ်ပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုသားညွန့်ဦးကတင်ပြမှာပါ
။မကွေးတိုင်းမကွေးမြို့နယ်ကစစ်ကောင်စီရဲ့လီဒတ်ဌာနချုပ်တစ်ခုဖြစ်တဲ့မကွေးလီဒတ်စခန်းဌာနချုပ်အတွင်းထဲမှာမနေ့ဒီဇင်ဘာလ9ရက်နေ့ညပိုင်းနဲ့ဒီကနေ့ဒီဇင်ဘာလ6ရက်နေ့မနေ့အစောပိုင်းပြစ်ခတ်တံတွေကြားရတယ်လို့ဒေသခံတွေကပြောပါတယ်။လီဒတ်စခန်းအနီးကကြီးရွာတွေဖြစ်တဲ့စကိုင်းကန်မကြီးကန်တဲတော်ကုန်းငွားကူစတဲ့ကြီးရွာတွေကဒေသခံတွေဟာအချိန်တော်ကြာထိပြစ်ခတ်တံတွေကြားကြရတာဖြစ်ပါတယ်။ဒီပြစ်ခတ်မှုအတံတွေနဲ့ပတ်သက်လို့မကွေးဒေသခံတွေကခုလိုပြောပါတယ်
။မနေ့က6နာရီကျော်လောက်ကစပြီးတော့ဒီလို5နာရီကျော်7နာရီအဆက်မပြတ်တော့ပြစ်ခတ်တံတွေကြားရတယ်အရင်ကနေကြောအဲမနေ့ညကဖြစ်တယ်ဆိုတဲ့အတံကအဲ့လိုဟိုအချက်၄-၅တက်လောက်ပဲဒီနေ့မနေ့မှပူပြီးတော့စူးဘောဖြစ်တာအခုမနေ့ကတော့ကျွန်တော်ကိုယ်တိုင်သွားပြီးတော့လေလာလေတာဒီတက်စကန်နဲ့မှဟိုအဲ့မှာတနက်တနေ့ပြရတာအချက်ပေါင်းကြောင်းပြောသွားပေါ့နော်အချက်ပေါ့ဟုတ်ကဲ့ဟိုလိုလိုဒီလိုကျွန်တော်တို့ဒီပြစ်ခတ်တံနဲ့ပတ်သက်ပြီးတော့ဘာကြောင့်လဲဆိုတော့ကျွန်တော်တို့လေးရင်းနေတာမရောက်ပါဘူးသူတို့တက်ခဲ့ဒီတက်စကန်ဝင်နေမှာပဲအချိန်ပေါင်းများစွာအချက်ပေါင်းများစွာပြစ်ခတ်နေတာ
ဒါလိုမျိုးလက်နက်ငယ်ပြစ်ခတ်တံမျိုးကိုဟိုးရင်ခြေရင်တို့ကတစ်ခါမှမကြားရဘဲနဲ့အခုမှကြားရတာကြောင့်မလို့ထူးခြားမှုဖြစ်တယ်လို့ဒေသခံတွေကယူဆပါတယ်။မကွေးတိုးဝိုက်မှာအရင်တုန်းကလက်နက်ကြီးပြစ်ဆန်းသတ်မှုတွေလုပ်မယ်ဆိုရင်လမ်းတွေကြိုပိတ်တာတက်ဆိုင်အနီးအနားဒေသခံတွေကိုကြိုတိပေးတာမျိုးတွေလုပ်လို့ရှိပါတယ်။အခုလိုပြစ်ခတ်တံတွေကြားရတဲ့ပတ်သက်လို့ဖြေကြားပေးဖို့စစ်ကောင်စီပြန်ကြားရေးကို VUE ကမေးမြန်းထားပြီးမြဲအခုသတင်းရေးသားပြီးတဲ့အချိန်ထိပြန်လည်ဖြေကြားပေးခြင်းမရှိသေးပါဘူး။မကွေးလေဒတ်စခန်းဌာနချုပ်ဟာမကွေးမြို့ကနေပြီးတော့တောင်တွင်းကြီးမြို့ကိုသွားတဲ့မကွေးတောင်တွင်းလမ်းမပေါ်မှာရှိတာဖြစ်ပါတယ်။အခုလိုပြစ်ခတ်တံတွေကြားရပြီးမဲ့လဲမြို့ရင်းလုံညိုကြီးကပုံမှန်အတိုင်းပဲရှိတယ်လို့ဒေသခံတူကပြောပါတယ
်။မြို့ရင်းလုံညိုကြီးကတော့မြို့ရင်းမှာတော့ဒီဥစားတော့မြို့လုံညိုကြီးဒီကတော့ပြီးတော့ခုသွားတော့မတွေ့ရဘူးနော်။ဘုံကျိုးနေလို့ဒီလိုစခန်းဌာနများပြီးပါလေ။အဲ့ဒီအပြင်ကြောင့်နော်။အမှတ်တမ်းကတော့ဒီမြို့ရင်းပတ်တာကတော့ကြောက်ကြောက်တိုင်းရှိတော့မြို့ဝင်ကြီးမှာတော့အဲ့
စစ်ကောင်စီကအာဏာသိမ်းပြီးတော့လ ీల ကြာဧပြီလ29ရက်နေ့မနေ့အစောပိုင်းတုန်းကတော့မကွေးလီဒတ်စခန်းဌာနချုပ်ကိုအဝေးပြစ်လက်ရှိရှက်တိုက်ဒုံးနဲ့ပစ်ခိုက်တိုက်ခိုက်တာခံခဲ့ရပြီးတော့လီဒတ်စခန်းဌာနချုပ်တဲကအဆောက်အုံတချို့ထိခိုက်ပျက်စီးခဲ့တယ်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ခဲ့ပူပါတယ် အလားတူလိုပဲမိတိလာလီဒတ်စခန်းဌာနချုပ်လည်းရှော့ရိုက်ဒုံးနဲ့ပစ်ခတ်တိုက်ခိုက်တာခံခဲ့ရဘူးပါတယ်ခင်ဗျာ
မကွေးဘက်ကအချိန်လေးပြီးသွားပြန်တော့ထိုင်းနိုင်ငံဘက်ကအချိန်လေးကိုလည်းကြည့်ရအောင်ပါထိုင်းနိုင်ငံမှာဗီဇာပြောင်းအိုမီကရွန်ပိုးသစ်တွေ့တဲ့လူနာရှိလာပြီလို့ထိုင်းကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်အဲ့ဒီလူနာဟာစပိန်နိုင်ငံကတဆင့်ဝင်ရောက်လာတဲ့အမေရိကန်နိုင်ငံသားတဦးဖြစ်တယ်လို့လည်းဆိုပါတယ်ထိုင်းခြေဆိုင် VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်ဗျာ
တိုင်းနိုင်ငံအတွင်းဗီဇပြောင်းကိုဗစ်ရောဂါအသစ်အိုမီကရွန်စောင့်ကြည့်မှုနဲ့ပတ်သက်လို့ဖြစ်ထွန်းတိုးတက်မှုတွေကိုထိုင်းကျန်းမာရေးဝန်ကြီးဌာနကဒီကနေ့မှပဲအသိပေးကြေညာခဲ့ရမှာဗီဇပြောင်းကိုဗစ်ရောဂါအသစ်အိုမီကရွန်ပိုးတွေ့တဲ့လူနာတွေ့ရှိပြီဆိုပြီးဆိုခဲ့ပါတယ်။ကုသရေးသိပ္ပံညွှန်ကြားရေးမှူးချုပ်ဒေါက်တာစူပါကစ်စီရီလိုက်ကတော့ထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ်
။
ထိုင်းနိုင်ငံမှာပထမဆုံးတွေ့ရှိတဲ့ဗီဇပြောင်းကိုဗစ်ရောဂါအသစ်အိုမီကရွန်လူနာဖြစ်ပါတယ်။နောက်ထပ်လည်းထပ်ပြီးတော့တွေ့နိုင်ပါသေးတယ်။ပြည်သူလူထုအနေနဲ့သိပြီးတော့စိုးရိမ်ပူပန်မှုတွေမဖြစ်ဖို့ပြောကြင်ပါတယ်ဆိုပြီးပြောဆိုသွားခဲ့တာပါ။အိုမီကရွန်ကူးစက်ခံရသူဟာစပိန်နိုင်ငံကနေတဆင့်ထိုင်းနိုင်ငံကိုဝင်ရောက်လာတဲ့အမေရိကန်နိုင်ငံသားတဦးဖြစ်ပြီးသူ့ကိုနိုဝင်ဘာလ30ရက်နေ့မှာနမူနာစစ်ဆေးရမှာဗီဇပြောင်းကိုဗစ်ရောဂါအသစ်အိုမီကရွန်ဖြစ်နိုင်ခြေ 99.6% ရာဂိုင်းတို့မြင့်မားခဲ့တယ်လို့ဆိုပါရယ်ဒီဇင်ဘာလ3ရက်နေ့ထပ်မံစစ်ဆေးချက်အရထိုင်းနိုင်ငံမှာပထမအဆုံးတွေ့ရှိတဲ့ဗီဇပြောင်းကိုဗစ်ရောဂါအသစ်အိုမီကရွန်လူနာအဖြစ်သေချာသလောက်ဖြစ်နေပြီဆိုပြီးညွှန်ချုပ်ကပြောဆိုခဲ့ပါရယ်စေတိတ်ပန်ဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာစူပါဂရစ်ပြောဆိုသွားတဲ့အထက်မှာအသက်35နှစ်အရွယ်အမျိုးသားတဦးထိုင်းနိုင်ငံကိုရောက်ရှိလာချိန်မှာထိုင်းဘက်ကကိုဗစ်စစ်ဆေးတဲ့RT PCR စမ်းသပ်မှုလုပ်ခဲ့ရမှာတော့ဗီဇပြောင်းကိုဗစ်ရောဂါအမျိုးအစားသစ်ကိုတွေ့ရှိခဲ့ကြောင်းပြောကြားခဲ့ပါတယ်။ရောဂါထိန်းချုပ်ရေးဌာနအကြီးအကဲဒေါက်တာ Opas က Omicron ပိုးကူးစက်ခံရသူဒီစီးပွားရေးသမားဟာထိုင်းနိုင်ငံကိုမရောက်ခင်တနှစ်အလိုမှာစပိန်မှာနေထိုင်ခဲ့တဲ့အမေရိကန်နိုင်ငံသားဖြစ်ကြောင်းပြောကြားခဲ့ပါတယ်။ဒီအမျိုးသားဟာနိုဝင်ဘာလ28ရက်နေ့မှာစပိန်မှာ RT PCR စမ်းသပ်မှုကိုခံယူခဲ့ပြီးအာရက်စော်ဘွားများနိုင်ငံကနေတဆင့်ထိုင်းနိုင်ငံကိုထွက်ခွာလာခဲ့ကြောင်းဒေါက်တာ Opas ကပြောကြားခဲ့ပါတယ်။သူဟာ Johnson & Johnson ကာကွယ်ဆေးထိုးပြီးသားသူလို့လည်းဆိုပါတယ်။ပြီးခဲ့တဲ့တောက်ကြနေတုန်းကတော့သူ့ကိုအသေးစိတ်ဆစ်ဆဲမှုလုပ်ခဲ့ပြီးအခုလက်ရှိဆေးရုံမှာဆေးကုသမှုခံယူနေတယ်လို့လည်းပြောကြားခဲ့ပါတယ်။ထိုင်းနိုင်ငံမှာတော့ဗီဇပြောင်းကိုဗစ်ရောဂါပိုးသစ်အိုမီကရွန်ကိုအနီးကပ်စောင့်ကြည့်နိုင်ဖို့ထိုင်းနိုင်ငံရဲ့နေဆက်တရဲ့လုံခြုံရေးကိုတိုးမြင့်ပြီးအထူးကျမှတ်ဆစ်ဆေးဖို့နဲ့နိုင်ငံသားတွေကိုကျန်းမာရေးအရာပြန်လည်တင်းကျပ်စွာဆစ်ဆေးဖို့တွေကိုထိုင်းဝန်ကြီးချုပ်ပရာယုတ်ကျန်အိုချာကနိုဝင်ဘာလ30ရက်နေ့ကဌာနဆိုင်ရာတွေကိုညွှန်ကြားချက်ထုတ်ပြန်ထားပါတယ်။ဗီဇပြောင်းကိုဗစ်ရောဂါပိုးသစ်အိုမီကရွန်ထိုင်းနိုင်ငံတည်းဝင်ရောက်ကူးစက်ပြန့်နှံ့လာမှုကာကွယ်တဲ့အနေနဲ့အာဖရိက၈နိုင်ငံကခရီးသွားတွေကိုပြည်ဝင်ခွင့်မပြုတော့ပေမဲ့ပြီးခဲ့တဲ့နှစ်ပတ်အတွင်းအာဖရိကနိုင်ငံတွေကနေဝင်လာတဲ့ခရီးသွား800နီးပါးရှိခဲ့တာပါဒီအတွက်ထိုင်းပြည်သူတွေကြားစိုးရိမ်ပူပန်မှုတွေရှိနေတယ်လို့မြန်မာအလုပ်သမားတွေကြားမှာလည်းကူးစက်မှုအသစ်တွေဖြစ်လာရင်အရင်လိုအလုပ်တွေပိတ်ပစ်လိုက်မှအလုပ်တွေထိခိုက်လာမှာကိုစိုးရိမ်မှုတွေရှိနေတယ်လို့လည်းအလုတ်သမားရေးဆောင်ရွက်နေသူတွေကပြောဆိုခဲ့ပါတယ်။ထိုင်းနိုင်ငံမှာမြန်မာရွှေပြောင်းလူသမား၃သန်းထက်မနည်းအလုတ်လုပ်ကန်နေကြတာဖြစ်ပြီးထိုင်းနိုင်ငံအတွင်းကိုဗစ်ကူးစက်မှုတွေဖြစ်ချိန်မှာတော့မြန်မာအလုတ်သမား3ခန်းလောက်ကိုဗစ်ကူးစက်မှုတွေဖြစ်ခဲ့ပါတယ်ရှင်
။ထိုင်းခြေဆိုင် VOA သတင်းတော့မအေးမာကထိုင်းမှာ Omicron ကိုဗစ်အတည်ပြုလူနာတွေ့ရှိခဲ့တဲ့အကြောင်းကိုတင်ပြခဲ့တာပါခင်ဗျာ။VOR ထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးစာပေးဖို့လိုတဲ့သောရရှင်နားဆင်လို့တဲ့တေးသချင်းတောင်းညင်တယ်ဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာမကြခင်မှာပဲသတင်းပေးဖို့ချက်တဖို့နဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍ blogger တွေပြောသမျှတက်တန့်ရောင်သတင်းလွှာတွေကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမြန်မြန်ငန်းတို့ကိုကြည့်ရှုကြရပါပါ Lurume Sue Yotan Lango Penu Jishu Jinesu in Udelta 70B, Asia Bing Juru, Channel Diate Damam Ho, Tangom 6 Juru, Channel Diana Setonogani Penu Jishu Namari, Juru Penu Mude Chelago, Viewing Mamawa Internet Saminane, Viewing Mamma Facebook Saminaroma, Popjat Hawarishi. Namana Yanga Pieta Tracy, the Demon Day Pope Namo, Lurume Sue, a Yalakevari, no?
Mingalana Nekin, Pujavadikmia, Mimasa no Jay Manet, Chonai, where she babi. Vue American Tanga, Ingani Manekin, a season ago, good tolerant, pinide, Linomida, Thonsa net, laser, cone, Lanamida, dia, goze, bien. Vue Facebook, Samina, Vue Burmese News, Gani, Vidole, Tayai, Tinsen it up, Pibari. A good dudia by Nayo at Dremaro, a person Ganari, Pide, CY Gana, Blogari, Biodamiane, Tadayon, season ego, Nasinabo, Shibare. A re season in Madangema, Yen Uzo, the Dream People Jet, the Bogole, Tinsechimare. Pizza Pion, Omicron, Kobe Bode, Gusset Dure, Indian Nangan, Mava, Trishi Layabimo, Tune, Nezachin Tisanide, Zagain Tang, Kalim Yugani. Piantan Bisuede, Birin Lijon Kizin, Alongo, Yet Kanta Mashi, Bisue Gwen, Pepin, Libare. Kubetaria, Linonga, Kusa Durine, Tisondu, Amyabia, Shigede, Kalimuye, Guleshi, Kubi Pipamu, Chinigayo, Pelu, Shibadle, Dijon, Yangonga, Pipu Lare, Dringuro, Kuyemon, Piopia, Pibombia.
Covid Muyo Bizabia, Omicron Twishi and Nangan Yema, Ania Nangan Lepau and Alu, Yama, Ania Neza Tedaga, Kituari, Lipasin in the day, Kalimuga, Pirun Lejang Lang Keys and Rigo, Yai Yasai Nelo, Dizemala, Naya, Yeswene, Lejang Pusang, Yunjamu Uzi Tanaga, Tobian Tavare, Kalimu, Lejang Keys and Yuga the Saint, Yoga Bo, Weyamago, Tangjong Nambu Dwe, Jamai Wunji Tanaga, Ninan Lalu Piedelo, Tobian Jama, Jitavare. Sit Anna, they mean now by Nangay Chini Rejang, Kalim Yoga, Gongland Dwala Yi, Lanyang Luga, Kaka Nijima, Lejang Languda, Adiga Atani Aramo, Akulu, Nyanjaja Tolaidaha, Mapimini, Kixa Muri, Adwa, Dwala Wood, Lodu, Adwa, Kaka, Dwana, Nelu, Kalim Yu, Govit Ipia Yi, that one she do to Buga, Piovare.
Nangay Chini, meaning the Dai Jamulu, Matuana, Kiri, which is Lizang Bilidaro, Kalimima, said to a Gongu, who's Lizang Majuali, Kalania, who were Pavia Gunua. ကျက်သွားပြီလေ။ဘွားကလာတာလာတာအဲ့ဒါပြည်လေတော့နည်းနည်းတော့ခြေသွားလိုက်တဲ့ကျက်ကျက်တော့ဖြစ်နေတာနော်။ဒီလိုမီကရွန်ကရွေးချယ်လာတဲ့အလေးထားတွေအပြောဒါကျက်ကျက်ပြင်းပြင်းဖြစ်လာဖြစ်လာနေပေါ့နော်။ကျွန်တော်တို့ဒေတာကိုလည်းဒီဘူးကရောက်လာအောင်ပဲတော့ပဲ။ရောက်လာလို့ရှိရင်လည်းကျွန်တော်တို့အနေနဲ့အဲ့လိုကြိုးတင်ကာကွယ်ရေးပေါ့နော်။ထိန်းချုပ်တာတော့မထိန်းချုပ်နိုင်ဘူး။ဒီတိုင်းပဲပြန
တတိယလှိုင်းတော့ကကလေးမျိုးမှာယောဂပိုးကူးစက်ခံရသူနဲ့တေဆုံးသူအများအပြားရှိခဲ့ပါတယ်။ကိုဗစ်ကပ်ရောဂါကြောင့်တေဆုံးသူဦးရေကတရားဝင်ထုတ်ပြန်ထားတဲ့ကိန်းဂဏန်းတွေမှာယာကဏန်းလောက်သာရှိခဲ့ပေမဲ့လက်တွေ့အမြင်ပြင်မှာဆောင်ရွက်ခဲ့သူတွေရဲ့ကိန်းဂဏန်းအရဆိုရင်တော့1300ဝန်းကျင်အထိရှိပါတယ်။အခုကိုဗစ်မျိုးသစ်အိုမီကရွန်ရှိနေပြီဆိုတော့ပြည်သူတွေတိထားပေမဲ့ကြိုတင်ကာကွယ်ရေးပိုင်းအလေးထားလိုက်နာတာမျိုးတိတ်မတွေ့ရဘူးလို့ကလေးမျိုးကိုဗစ်တိုက်ဖျက်ရေးမှာပတ်ဝန်းကျင်သူကပြောပါတယ်။
ကလေးမျိုးမှာတော့ကိုဗစ်နဲ့ပတ်သက်ပြီးတော့အခြေအနေကတော်တော်ညှိပါပါတယ်။ကာကွယ်ထိန်းချုပ်မှုပိုင်းကတော့မတ်သက်တဲ့လုံက1500ခန်းလုံး30ခန်းလုံးတော့ရှိသေးတာ။ပြီးတော့ခုမျိုးကွဲပေါ်တယ်ပါညာတော့ကြားတယ်ပေါ့နော်။ဒါပြည်သူတွေတော်တော်များများသိကြတယ်။ဒါပေမဲ့သူတို့တိတ်ကြောက်တဲ့ပုံလည်းမပေါ်တော့ဘူး။အဲ့လိုကြိုတင်ပြင်ဆင်မှုပါညာလည်းမတွေ့ရဘူး။
မြန်မာနိုင်ငံနဲ့နယ်နိမိတ်ချင်းဆက်နေတဲ့အိန္ဒိယနဲ့ထိုင်းနိုင်ငံတို့မှာအိုမီကရွန်ကိုဗစ်မျိုးသစ်ကူးစက်သူတွေရှိနေပြီလို့သက်ဆိုင်ရာကျန်းမာရေးဌာနတွေကထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံမှာတော့ဗီဇာပြောင်းပိုးသစ်ကူးသူရှိတယ်ဆိုတဲ့သတင်းမကြားရသေးပါဘူး။ပိုးသစ်ကိုကာကွယ်နိုင်မှုလူချင်းခက်ခွက်ကွာနေဖို့နှာခေါင်းစည်းတက်ဖို့စတဲ့သတိပေးမှုတွေကိုတော့ကျန်းမာရေးဌာနကထုတ်ပြန်နေပါတယ်။ကိုဗစ်ကရောဂါကာကွယ်ဆေးထိုးတဲ့အစီအစဉ်တွေကိုလည်းတနိုင်ငံလုံးအတိုင်းအတာနဲ့လုပ်နေပါတယ်။ကျန်းမာရေးဌာနရဲ့ကိုဗစ်ကာကွယ်ဆေးထိုးအစီအစဉ်အရတချို့နေရာတွေမှာလွယ်လွယ်ကူကူဆေးထိုးနိုင်ကြသူတွေရှိတယ်လို့တချို့နေရာတွေမှာတော့ဆေးထိုးဖို့စောင့်ဆိုင်းနေကြရသူတွေလည်းရှိနေပါတယ်။ကလေးမျိုးကလူတချို့ကတော့အိန္ဒိယကနေကာကွယ်ဆေးလှမ်းလာပြီးကို့အစီအစဉ်နဲ့ကိုထိုးနိုင်တာတွေလည်းရှိတယ်လို့ကလေးမျိုးဒေသခံသူကပြောပါတယ်
။ကာကွယ်ဆေးထိုးတာတွေကလေတချို့ကျန်းမာရေးဆိုရင်လူကတော့ကွာနကိုဒီအိန္ဒိယဘက်ကနေလာတဲ့တချို့ဆေးတွေပေါ့နော်။တစ်ခါထိုးရင်5000နဲ့ထိုးကြရတယ်လည်းရှိတယ်။တခြားလူတွေကတော့သူတို့ထိုးပေးတဲ့ဆေးကိုသွားထိုးရလည်းရှိတယ်။ဘာသူတို့ကဘာယူလဲဆိုတော့ အင်းအောင်လူမိတ်တူတော့နော်။နောက်မတ်မုံနဲ့မိတ်တူတော့ပေးရတယ်ပေါ့အချက်လက်တွေချေရတယ်။အဲ့တော့ဒီနိုင်သူတို့နဲ့မပူပေါင်းကျင်တဲ့လူကတော့သူတို့ထိုးပြည့်ဆေးသွားမထိုးရွာပိုက်နေပုံများတယ်ဆေးလာထိုးတာလေ။တော်များများကားတွေအပြည့်အပြည့်နေတယ်ဒီရက်ကတော့အရင်ရက်ကတော့မိုးရတယ်ဆိုတော့အရင်ရက်တည်းတော့တောက်လျှောက်တွေ့တယ်။ကားစီးလိုက်စီးလိုက်သွားသွားထိုးကြတာဒီကလေးမျိုးတောင်ပိုင်းဘက်ကလာရပုံများတာပေါ့
။ Omicron COVID ပိုးတဲ့နိုင်ငံနဲ့ဝင်ရောက်မလာနိုင်အောင်နိုင်ငံတကာဝင်ပေါက်တွေနဲ့နေဆက်ဒေတာတွေမှာလူဝင်လူထွက်စစ်ဆေးတာဓာတ်ခွဲစစ်ဆေးတာတွေကိုဆောင်ရွက်သွားမယ်လို့ကျန်းမာရေးဌာနပြောခွင့်ရဒေါက်တာတန်းနိုင်စိုးက VOA နဲ့အင်တာဗျူးမှာဖြေထားပါဗျ။အခုအိန္ဒိယနေဆက်ဒေတာကလေးမျိုးကပြည်တွင်းလေကြောင်းလိုင်းခီးစဉ်တွေကိုယာယီပိတ်လိုက်တာဟာကိုဗစ်ပိုးနဲ့ပတ်သက်လို့ပြည်တွင်းမှာပထမဆုံးဆောင်ရွက်တာလို့ပြောလို့ရပေမဲ့တနိုင်ငံလုံးအတိုင်းအတာနဲ့ပိုပြီးတင်းတင်းကြပ်ကြပ်လှုပ်တဲ့နယ်လို့ဝေဖန်ထောက်ပြတာတွေလည်းရှိနေပါဗျ။ဗီဇာပြောင်း Omicron COVID ပိုးတဲ့နဲ့ပတ်သက်လို့သိပ္ပံပညာရှင်တွေကအတိအကျသိနိုင်အောင်စ조사နေချိန်မှာကိုဗစ်ကာကွယ်ဆေးထိုးကြဖို့နဲ့အားဖြည့်ကိုဗစ်ကာကွယ်ဆေးထိုးကြဖို့ကျန်းမာရေးပညာရှင်တွေကတိုက်သွန်းထားပါတယ်။မြန်မာနိုင်ငံမှာတော့ကိုဗစ်ကာကွယ်ဆေးအကြိမ်ပြည့်ထိုးနှံပြီးသူက70တန်းကျော်ရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ခင်ဗျာ
။ဗီဇာပြောင်းကိုဗစ်ပိုးသင့်တဲ့ကလေးမျိုးကစိုးရိမ်မှုတွေအကြောင်းကိုကိုရဲမွန်ပြောပြခဲ့တာပါခင်ဗျာ။ဒီကိုဗစ်ပိုးနဲ့ပတ်သက်တဲ့သတိထားစရာတွေကိုလည်းကျွန်တော်တို့မျှဝေခြင်းပါတယ်ဗျာ။
လူခုခံရတဲ့ virus ဒါမှမဟုတ် bacteria ရောဂါပိုးတမျိုးမျိုးဝင်ရောက်လာရင်အရေအတွက်ပွားပြီးတော့ class C တွေကိုတိုက်ခိုက်ပါရင်ဒါကိုရောဂါကူးစက်မှုလို့ခေါ်ပါတယ်။ဒီလိုပြင်ပကဝင်ရောက်လာတဲ့ပိုးလေးတွေကိုခန္ဓာကိုယ်ခုခံစနစ်ကသိရှိပြီးသွေးဖြူဥတွေသုံးလို့ကာကွယ်ရေးနည်းလမ်းနှစ်မျိုးနဲ့ခုခံပါရင်ပထမတစ်ခုကအလိုလျောက်ပင်ကိုခုခံရတဲ့ဖြစ်ပါရင်ဒီမှာဖန်ဆာ cell တွေကအဓိကပါ။သူတို့ကကိုယ်ခံရတဲ့ထိုးပေါက်ဝင်ရောက်လာသူတွေကိုဝါးမျိုးပြီးဖျက်ဆီးပစ်တာပါ။ဖန်ဆာဆဲတွေကဖန်ယူအစိတ်အတောက်တွေကိုဖယ်ရှားဒီလိုမြန်ဆန်ပြီးတော့ထိခိုက်တဲ့နေရာကနေတံပြန်မှုကရောဂါကူးစက်မှုကိုရန်တက်ဒါမှမဟုတ်နှေးကွေးစေပါရဲ့ဒါနဲ့တွေမလုံလောက်ပါဘူးဒီမှာသွေးဖြူဆဲတွေလိုအပ်ပါရဲ့ခုခံဆဲတွေဖြစ်ပြီးတော့သူတို့ကဇီဝအမတ်သားကိုကြည့်ပြီးတော့ရန်သူကိုခွဲခြားသည်ပါရဲ့သွေးဖြူဆဲတွေက virus တို့ bacteria တို့ကိုတိုက်ခိုက်တာပါရန်သူဇီဝအမတ်သားကိုတွေ့တာနဲ့သွေးဖြူဥတွေအရေးအတွက်ပွားလိုက်ပါရဲ့ဒီမှာသွေးဖြူဥဘေးမျိုးစားကပရိပစ္စည်းတွေအများကြီးထုတ်ပေးနိုင်ပါတယ်။ပရိပစ္စည်းတွေခန္ဓာကိုယ်အနှံ့လှည့်လည်သွားပြီးတော့ဇီဝအမတ်သားအတိုင်းလိုက်ရှာပိုးတွေကိုစွမ်းသိအောင်လုပ်နောက်ဖန်ဆာဆဲလ်တွေကဖြောက်ဖျက်ပေးလိုက်တာပါ။တီသွေးဖြူဥတွေကတော့ရန်သူကိုရှောက်ဖွေပြီးတော့ထိခိုက်တဲ့ဆဲလ်တွေကိုဖျက်ဆီးပစ်ပါတယ်။ဒီမှာပြဿနာကရောဂါပိုးရဲ့ဇီဝအမတ်သားကိုတွေ့တွေ့ချင်းခုခံအားစနစ်ကတုံ့ပြန်မှုနှိမ့်ကွေးတာပါ။ပြန်တိုက်ဖို့ရက်တော်ကြာတယ်လို့ရောဂါပိုးတွေတေချာအမြင့်တွေစီဖို့အချိန်ရသွားစေပါရဲ့။ကံကောင်းတာကခန္ဓာကိုယ်ကရန်သူကိုမှတ်မိနေတာပဲဖြစ်ပါရဲ့။ပိုးကုဆက်ခံလိုက်ရတဲ့ဆိုရင်ပဋိပစ္စည်းတွေနဲ့သွေးဖြူဆဲလ်တွေကဒီပိုးကိုမှတ်ထားလိုက်ပါရဲ့။ဒီတော့နောက်တစ်ခါဝင်လာရင်တန်းပြီးတော့တိုက်ထုတ်နိုင်ပါရဲ့။ရောဂါပိုးအစွမ်းမပြနိုင်ခင်ခုခံအားစနစ်ကမြင်မြန်လက်ဦးမှုယူပြီးတော့တိုက်ထုတ်ပါရဲ့။ကာကွယ်ဆေးကလည်းခုခံအားစနစ်ရဲ့မှတ်ဉာဏ်ကိုအသုံးချထားတာပါ။ကာဝေးဈေးကပိုးကုဆက်အောင်ပနာမဖန်တီးခုခံအားစနစ်ကိုလေ့ကျင့်ပြီးယောဂါပိုးကိုပြန်တိုက်ထုတ်ဖို့လက်နဲ့ပြင်ဆင်ခိုင်းထားတာဖြစ်ပါ၏ယောဂါဖြစ်တဲ့ပိုးဖြစ်ဖြစ်မတန်ဆွမ်းအောင်လုပ်ထားတဲ့ပိုးနည်းနည်းပဲဖြစ်ဖြစ်ခန္ဓာကိုယ်ရဲ့ထည့်လိုက်ပါ၏ဒီမှာကာဝေးဈေးကလူကိုမဖျားနာစေဘဲနဲ့ခုခံအားကိုပြန်တိုက်ခိုင်းတာပါတိုက်ခိုက်မှုကိုတံပြန်မှုပြင်ဆင်တဲ့အနေနဲ့ယောဂါပိုးပြင်ပကဝင်လာတာကိုသတိထားမိမယ်သွေးဖြူမှတ်ဉာဏ်ဆဲလ်နဲ့ပဋိပစ္စည်းကိုထုတ်လုပ်ပေးတာပါအဲ့ဒီပဋိပစ္စည်းနဲ့သွေးဖြူဥတွေကအချိန်ကြာလာတာနဲ့များပျောက်သွားတယ်လို့တခါတလေကာဝယ်ဆေးကထပ်ထိုးပေးဖို့လိုအပ်ပါတယ်ရှင
်ကျွန်တော်တို့ချစ်ရတဲ့မြန်မာပြည်သူပြည်သားတွေလည်းကိုဗစ်ကပ်ဘေးလှိုင်းအသစ်ကနေကင်းဝေးကြပါစေလို့ဆုမွန်ကောင်းတောင်းလိုက်ပါတယ်ခင်ဗျာအခုတော့စီးပွားရေးကဏ္ဍဖြစ်ပါတယ်မြန်မာနိုင်ငံရဲ့စီးပွားရေးကတစားစပြိုလဲလာနေပြီးတရားမဝင်ကုန်သွယ်ရေးပိုဖြစ်ထွန်းလာပြီး2022ခုနှစ်မှာဖွံ့ဖြိုးမှုမရှိတော့တဲ့အခြေအနေရောက်သွားနိုင်တယ်လို့ကြွမ်းကျင်သူတွေကခံမှန်းနေကြပါတယ်။တော်မီဝေါ်ကာရဲ့သတင်းဆောင်မကိုဒီသတင်းပတ်ရဲ့စီးပွားရေးအစီအစဉ်အဖြစ်နဲ့မတ်သိန်ကြီးထိုက်ကတင်ပြထားပါတယ်ဗျာ
။ Hey Phuai Laka ဆင်အနာတင်ခံရပြီးတဲ့နောက်မြန်မာနိုင်ငံရဲ့စီးပွားရေးကထိုးကျသွားပါတယ်။ကျန်းမာရေးဝန်ထမ်းတွေရှင်းနေတွေဆရာတွေနဲ့အင်ဂျင်နီယာတွေအပါအဝင်ထောင်ပေါင်းများစွာသောပြည်သူတွေဟာဆေးဥချုပ်ရေးလက်အောက်အမှုထမ်းဖို့ညှင်းဆန်ခဲ့ကြပြီးဆန္ဒပြကြပါတယ်။
ဆရာနာသိမ့်ပြီးနောက်ရက်ပိုင်းအတွင်းမှာပဲရက်ဖက်အာဏာဖီဆတ်မှုလှုပ်ရှားမှု CDM ကိုစတင်ခဲ့ကြတာပါစစ်တပ်ထိန်းချုပ်တဲ့စီးပွားရေးကိုထိုးနှက်ပြီးစစ်အုပ်ချုပ်ရေးစန့်ကျင်ရေးလှုပ်ရှားမှုမှာလုံသားအင်အားဒူကြီးလည်းပါဝင်ခဲ့ပါတယ်လှုပ်ရှားမှုစပြီးမကြာခင်မှာပဲဘန်ဝင်တန်းတွေလည်းပူးပေါင်းပါဝင်လာပြီးအလုပ်မစင်ကြတော့ပါဘူးလူထုနဲ့စီးပွားရေးလုပ်ငန်းတွေတင်မဟုတ်ဘဲစစ်တပ်ကိုပါငွေကြေးလဲပတ်စည်းစိမ်မှုပြဿနာတက်စီခဲ့ပါတယ်။ဆရာနာသိမ့်ပြီးနောက်ကာလတစ်လျှောက်လုံးမှလည်းစစ်တပ်ပိုင်းဒါမှမဟုတ်လေစစ်တပ်နဲ့ဆက်ဆက်တဲ့စီးပွားရေးလုပ်ငန်းတွေအကြီးအကျယ်သပိတ်မှောက်ခံရပါတယ်။စစ်ကောင်စီတပ်ဖွဲ့တွေနဲ့အတိုက်ခံဖွဲ့တွေကြားတိုက်ပွဲတွေခက်ဆိတ်ဆိတ်ဖြစ်လာတာကြောင့်လည်းအသက်အန္တရာယ်ဆွေးရင်ကြတဲ့ထောင်နဲ့ချီတဲ့အလုပ်သမားတွေထာနေပြန်ကြပါတယ်။ပိတ်သိမ်းရတဲ့စေယုံတွေနဲ့စီးပွားရေးလုပ်ငန်းတွေလည်းရှိတာကြောင့်အလုပ်လက်မဲ့ဖြစ်မှုနဲ့ဝင်ငွေဆုံးရှုံးမှုလည်းများလာပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလအတွင်းထိုင်းနိုင်ငံရဲ့နိုင်ငံခြားသတင်းထောက်များအသင်းကကမကထလုပ်တဲ့အခမ်းအနားတစ်ခုမှာနီကေးအေရှားရဲ့အယ်ဒီတာဂွင်းရော်ဗင်ဆန်ကမြန်မာနိုင်ငံတွင်းစီးပွားရေးအကျပ်တဲတချို့ကိုထောက်ပြသွားပါတယ
်။ It's clear that we are seeing both boom and bust in Myanmar right now.
လက်ရှိမြန်မာနိုင်ငံမှာစီးပွားတက်လာတာနဲ့ကျသွားတာနှစ်မျိုးစလုံးကိုတွေ့နေရပါတယ်တဲ့တရားမဝင်စီးပွားရေးဖွံ့ဖြိုးလာနေပြီးတရားဝင်ဓမ္မမဟုတ်လဲပြည်တွင်းဈေးကွက်စီးပွားရေးကပြိုလဲလာနေပြီဆိုတဲ့သဘောထားတွေရှုမြင်ချက်တွေလည်းများလာနေပါတယ်လို့ Gwyn Robinson ကပြောသွားတာပါဖိနှိပ်ဖြိုခွင်းမှုတွေဆက်ဖြစ်နေတာနဲ့အတူမြန်မာစစ်တပ်ရဲ့လုပ်ငန်းကြီးတွေဟာလည်းအမေရိကန်ဗြိတိန်နဲ့ဥရောပတမကတို့ရဲ့ပြင်းပြင်းထန်ထန်ဒဏ်ခတ်ပိတ်ဆို့မှုနဲ့ရင်ဆိုင်နေရပါတယ်။ဒီကိစ္စကစစ်တပ်ခေါင်းဆောင်ပိုင်းအတွက်ဖိအားဖြစ်စေပါတယ်။နီကေးအေရှားရဲ့အယ်ဒီတာဂွင်းရော်ဗင်ဆန်ကအခုလိုဆက်ပြီးပြောပါတယ်
။ He reiterated calls for increased self-reliance from the people of Myanmar.
ဘူဂျုံမူဂျီမြောင်လှိုင်ကကိုယ့်ကိုကိုးချဖို့တွန်းအားပေးနေပါတယ်။ပြည်သူတွေလောင်စာဆီရှော့သုံးကြဖို့အများပြည်သူသဲယူပို့ဆောင်ရေးကိုပို့ပြီးသုံးကြဖို့လမ်းလျှောက်ကြဖို့နောက်သွင်းကုန်တွေရှော့ပြီးထမင်းလဲရှော့စားကြဖို့ပြောပါတယ်လို့ Gwyn Robinson ပြောသွားတာပါမြန်မာနိုင်ငံရဲ့စိုက်ပျိုးရေးရေဒွက်ကုန်တပ်တူတရားစာတနဲ့ထုတ်ကုန်တင်ပို့မှုဘိုင်းကလည်းနှေးကွေ့နေပြီးကုန်ချမ်းတွေပို့ကုန်ရင်းနှီးမြှုပ်နှံမှုတွေဟာလည်း2020ပြည်နှစ်ကတည်းကရော့ချနေတာပါစီးပွားရေးလုပ်ငန်းမှတ်ပုံတင်မှုကဒီနှစ်အတွင်းမှာ44ရာခိုင်နှုန်းကျဆင်းနေကြောင်းမြန်မာကျပ်ငွေတန်ဖိုးကလည်းအရှင်းအဟုန်နဲ့အပြောင်းအလဲဖြစ်နေတယ်လို့ Nikkei Asia ရဲ့ Editor Gwyn Robinson ကထောက်ပြပါတယ်2021ခုနှစ်ဒုတိယလေးလပတ်အတွင်းအလုပ်အကန့်တသန်း2သိန်းလောက်ဆုံးရှုံးခဲ့တယ်လို့လည်းနိုင်ငံတကာအလုပ်သမားအဖွဲ့ချုပ် ILO အစီရင်ခံစာကဖော်ပြပါတယ်မြန်မာစီးပွားရေးကဏ္ဍပေါင်းစုံမှာတက်ရောက်ထိခိုက်နေတာမှာဟိုတယ်နဲ့ခီးသွွားလုပ်ငန်းဆောက်လုပ်ရေးအထည်ချုပ်လုပ်ငန်းခန္ဓာတို့မှာစူးစူးရွားရွားထိခိုက်သက်ရောက်ပါတယ်။ပြီးခဲ့တဲ့နှစ် COVID-19 ကပ်ရောဂါစခဲ့ပြီးချိန်ကစလို့စီးပွားရေးကျနေတဲ့အနေအထားလို့လဲ Robinson ကပြောပါတယ်
။ I mean the economy was beginning to collapse.
စီးပွားရေးတုန်ဆိုင်သွားပြီးအလုပ်တွေပိတ်ခဲ့ရတဲ့ဒင်းဒင်းကျပ်ကျပ်အသွားလာပိတ်ပင်ကန့်သတ်မှုတွေကြောင့်ဆေးရနာမသိခင်ကတည်းကစီးပွားရေးပြိုလဲမှုကစနေပါပြီတဲ့။COVID-19 ပြန်ဖြစ်တာကြောင့်စီးပွားရေးအထိနာရပါတယ်လို့သူမကပြောတာပါ2021ခုနှစ်အတွင်းမြန်မာနိုင်ငံရဲ့တရားဝင်စီးပွားရေးက18ရာခိုင်နှုန်းလောက်ကျမယ်လို့ကမ္ဘာ့ဘဏ်ကဇူလိုင်လအတွင်းခန့်မှန်းပါတယ်အကျွေးယူခွင့်အဆင့်အတန်းသတ်မှတ်တဲ့ American လုပ်ငန်းကြီး Fitch Solution လုပ်ငန်းကလည်းလာမယ့် 2022 ခုနှစ်အတွင်းမြန်မာနိုင်ငံရဲ့ဖွံ့ဖြိုးမှုခန့်မှန်းချက်ကိုပြောင်းလဲလိုက်ပြီးအနောက်4.4%ခန့်နှုန်းရော့ချမယ်လို့ခန့်မှန်းလိုက်ပါတယ်။မြန်မာစီးပွားရေးဥမော်လာမယ့်အနေအထားဖြစ်လာမယ့်ပုံမရှိဘူးလို့နိုင်ငံရေးသုံးသပ်သူဦးအောင်သူငိမ့်ကရှုမြင်ပါတယ်။အိနီးချင်းနိုင်ငံတွေမှာ COVID-19 ကပ်ဘေးကနေပြန်လဲဥမော်လာတဲ့အနေအထားတွေတွေ့ရကြောင်းမြန်မာစီးပွားရေးမှာတော့လာမယ့်နှစ်အတွင်းပြန်ကောင်းလာမယ့်အရေးလက္ခဏာမတွေ့ရဘူးလို့ဦးအောင်သူငိမ့်က VOA ကိုပြောပါတယ်။တရုတ်နယ်စပ်တေပြန်ဖွင့်မဲ့အခြေအနေကြောင့်ကုန်သွယ်ရေးမှာအနည်းငယ်တိုးတက်မှုရှိလာနိုင်တယ်လို့သူကသုံးသပ်ပါတယ်။တရားဝင်စီးပွားရေးကြဆင်းလာပြီးရာဇဝတ်အဖွဲ့အစည်းတွေကြားမူးယစ်မှောင်ခိုမှုကတော့တိုးလာနေတယ်လို့ကုလသမဂ္ဂမူးယစ်ဆေးဝါးနဲ့ရာဇဝတ်မှုများဆိုင်ရာယုံ UNODC ရဲ့ဒေသဆိုင်ရာတာဝန်ခံဂျယ်ရမီဒေါက်ဂလတ်စ်ကပြောပါတယ်။ မက်သက်ဖက်တမင်းနဲ့ဘေးအပါဝင်တရားမဝင်စီးပွားရေးကတော့တမှုကွဲပြားတယ်လို့လဲ UNODC ရဲ့အရှိတောင်အရှဆိုင်ရာတာဝန်ခံဂျရမီဒေါဂလတ်စ်ကနိုဝင်ဘာလ18ရက်နေ့ကထိုင်းနိုင်ငံနိုင်ငံခြားသတင်းတောင်များအသင်း FCCT မှာလုပ်တဲ့ပွဲတစ်ခုအတွင်းမှာပြောပါတယ်
The synthetic drug economy has proven its ability to expand
very fast. Sejwa muye sewa sibwa ye ka alin myan to che nai swa shi da ne atu be to la ni ba de. Shan pi ne ha Asia Pacific data twain ko phyet ni de. Tia ma win muye sewa thau lou ya data ta khu phit chao. Myanmar nangan ma zee khwe sibwa ye cha sin la chein ma muye kong khu mu twain ko yauk la si pho alou ma shi phit ni tu re ko swae saw ni de. Lu le Jeremy Douglas ka pyo ba de shin.
မတင်ဤတိုင်းအပတ်စဉ်တင်ဆက်ပေးနေတဲ့စီးပွားရေးကဏ္ဍကိုနားဆင်ကြရပါခင်ဗျာ။လာမယ့်နှစ်မတ်လအထိ VOA ရဲ့ Radio Meter လိုင်းပြောင်းလဲထားတာကိုလည်းအသိပေးကြပါတယ်။ VOA ကည9:00နာရီ10:00အထိထုတ်လွှင့်နေတဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ19 kHz 15539လိုင်းဒိုမီတာ25 kHz 11803လိုင်းဒိုမီတာ32 kHz 9335တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။အခုလိုမျိုးမနက်ခင်းတိုင်းမှာထုတ်လွှင့်နေတဲ့ဒီ VO ရဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ32 kHz 9335နဲ့9383လိုင်းဒိုမီတာ49 kHz 6153လိုင်းလမ်းမီတာ190 kHz 1505ကပါဖမ်းယူနားဆင်နိုင်တာဖြစ်ပါတယ်ခင်ဗျာအခုတော့ဘလော့ဂါတွေပြောသမျှအစီအစဉ်အလှည့်ရောက်ပါပြီအဆင့်မြင့်ဤပညာတွေပို့ပြီးတော့တိုးတက်လာဖို့သာရှိတဲ့အနာဂတ်မှာမျိုးဆက်သစ်တွေဤပညာနဲ့ရင်းနှီးနေအောင်တောင်ကိုရီးယားနိုင်ငံဆိုးမြို့တော်တောင်ဝန်ရှိသူတွေကထူးခြားတဲ့အစီအစဉ်တွေကိုလှုပ်ဆောင်နေပါတယ်။တချင်းဆိုနိုင်ပုံပြောပြနိုင်ကပြနိုင်တဲ့ဆဲရုပ်လေးတွေကိုဆရာဆရာမတွေရဲ့တင်ထောက်ကူပစ္စည်းအဖြစ်နဲ့မြို့တော်တွေကမူဂျိုကျောင်းတွေမှာထားပေးနေတာပါ။ AFP သတင်းတပုတ်ကိုအခြေခံပြီးမတ်စုမြန်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်ကနေတင်ဆက်မှာဖြစ်ပါတယ်ဗျာ။
တောင်ကိုရီးယားနိုင်ငံဆိုးမြို့တော်ကမူဂျိုကျောင်းတစ်ခုမှာတင်ထောက်ကူဆက်ရုပ်ကလေးတွေနဲ့ကလေးတွေအပြန့်အလှန်စကားပြောနေကြတာဖြစ်ပါတယ်။ဆယ်လက်မလောက်သာရှိသေးတဲ့ဆက်ရုပ်ကလေးတွေကို Alpha Mini လို့ခေါ်ပါတယ်။ Generation Alpha Alpha မျိုးဆက်ကိုအစွဲပြုပြီးပေးထားတာပါ။ဒီမျိုးဆက်သစ်တွေအရွယ်ရောက်လာချိန်ဤပညာတွေကရှေ့ပြေးတိုးတက်ဖို့သာရှိနေတာမို့ဤပညာနဲ့အကျွမ်းဝင်နေအောင်လို့ခုထဲကလေ့ကျင့်ပေးထားရမယ်လို့ဆိုပြီးတော့ဆိုးမြို့တော်အစိုးရကဆက်ရုပ်ကလေးတွေကိုမူဂျိုကျောင်းဆရာဆရာမတွေရဲ့တင်ထောက်ကူတွေအဖြစ်နဲ့စီစဉ်ပေးထားတာဖြစ်ပါတယ်
။ကိုယူစကေအော်ဒင်ဂျီဘယ်ရေကြော်ရှိအစမီဒါဂရင်းကန်ဖာ
လာစဉ်မူဂျိုကျောင်း60ကိုဒီဆက်ရုပ်လေးတွေကျွန်တော်တို့ငှားပါတယ်။ဩဂုလကတည်းကဆိုရင်မူဂျိုကျောင်း240ကိုဆက်ရုပ်တွေငှားပြပါပြီ။ဒီကျောင်းကိုတစ်လငှားခွင့်ပေးပါတယ
်။ Alpha Mini ဆက်ရုပ်ကလေးတွေကို UBTech ဆိုတဲ့တရုတ်ဆက်ရုပ်ကုမ္ပဏီကပညာရေးတင်ထောက်ကူဖြစ်အောင်လို့ရည်ရွယ်တီထွင်ဖန်တီးထားတာဖြစ်ပါတယ်။အသံနဲ့အပြန်အလှန်တုံ့ပြန်နိုင်ကျိုးမဲ့အင်တာနက်နဲ့ချိတ်ဆက်နိုင်ညနာရီပစ္စည်းတွေကိုဖတ်နိုင်မှတ်နိုင်တဲ့ Artificial Intelligence AI ဉာဏ်ရည်တုနည်းပညာနဲ့ဖန်တီးထားတဲ့ဆက်ရုပ်တွေဖြစ်ပါတယ်။ဆက်ရုပ်ရဲ့ကိုယ်လက်တွေကိုလည်းကွေးနိုင်ဆက်နိုင်မျိုးစုံလှုပ်ရှားနိုင်အောင်လုပ်ထားတဲ့အတွက်လူသေးသေးလေးတယောက်လိုမျိုးဖြစ်နေပါတယ်။လူတလူကိုင်းညီတဲ့ program ထည့်ထားနိုင်တဲ့ Alpha Mini ဆက်ရုပ်ကလေးတွေကိုမူဂျိုကျောင်းနေကလေးအသက်3နှစ်ကနေ5နှစ်အထိအတွက်ကိုင်းညီမဲ့အစီအစဉ်တွေကိုထည့်ထားပေးပါတယ်။Alpha Mini ဆက်ရုပ်ကလေးတွေကကလေးတွေနဲ့အပြန်အလှန်တုံ့ပြန်နိုင်တဲ့အပြင်ကပြနိုင်၊သချင်းဆူပြနိုင်၊ပုံပြောပြနိုင်၄ခြင်းကအတူလုပ်နိုင်ပါတယ်။ကလေးလေးတယောက်လိုလှုပ်ရှားနိုင်၊စကားပြောနိုင်တဲ့ဆက်ရုပ်ကလေးတွေကကလေးတွေရဲ့စိတ်ဝင်စားမှုကြတာကတော့သိကြပါတယ်။ကလေးတွေနဲ့စကားပြောနေချိန်ဆိုရင်ဆက်ရုပ်ကလေးတွေရဲ့မျိုးလုံးလေးတွေကဖွင့်လိုက်၊မှိတ်လိုက်၊အသေးပုံလေးတွေဖြစ်သွားလိုက်နဲ့ပြောနေတဲ့စကားပေါ်မူတည်ပြီးတော့ပြောင်းလဲသွားတတ်ပါတယ်။ဆက်ရုပ်ကလေးရဲ့နှစ်ဖူးနေရာမှာတက်ထားတဲ့ကင်မရာကလည်းကလေးတွေကိုဓာတ်ပုံရိုက်ပေးနိုင်ပါတယ်။ရိုက်ထားတဲ့ဓာတ်ပုံတွေကိုလည်းကျောင်းကန်းထဲကတက်ဘလက်ကွန်ပျူတာစီကိုကျိုးမဲ့ချိတ်ဆက်ပို့ပေးတဲ့အတွက်ပုံတွေကိုချက်ချင်းပြန်ပြီးချိနိုင်ပါတယ်။မူဂျိုကျောင်းကဆရာဆရာမတွေအတွက်အထောက်အကူရအောင်လို့ဆက်ရုပ်ကလေးတွေကိုထားပေးထားပေးမယ်။ကလေးတွေကသူတို့ရဲ့ကစားပုံအဖြစ်မြင်နေကြပုံကြပါတယ
်။ဒူလာဘူရိုလာဂွန်ဒူရဲတို့ဆိုင်ဖူလို့ဘူ
세요고대신소비봐서얘가강강소비봐래투고까빠카이미트미로네두두까로래야바래트미빈타래글라타이마떠탄칸이야바래
앉으라고 하면 딱 앉아요.
사육 클레리가 강푸 타이꽌트리고랑 클레리고 뺴다 리쳇 베나이마레.
강푸 보는 거랑 노래하는 거 좋아.
디무조 장다리가 사육 리네 아투 강푸 레쳇나네 떠친 소야라고 얀 차이게 로 뵤뻬바레. 디무조 장가 4니 5니 아웨 클레리가 사육 클레리네 쏘 가자야라고 더보 짜니 자라바. 사육 클레리가 클레리의 색고 떼쫘 뵤쉰 시들로 판디 나이즈완고 레 포비 펴라 시데 로 시야마가 레 뵤바레.
이제 로봇이 어린이집에 오고 나서 아이들이 로봇을
클레리 포비 판디 나이즈완 시라 아우 사육괴가 반보비바레. 클레리가 사육괴 로샤 아우 가이드 시멘 짜야들로 사육 르위네 아주 레징간 로따로 묘리 레 로짜로 클레리의 판디 냔위 포비로 시라바레.
아쿠로 묘 사댕간 르위레 마 텐타우 구리 아피에 야올라레 사육 클레리가 တို့ အလုံးနေရာတွေမှာအစားထိုးသွားမှာကိုဆရာမတွေကစိုးရိမ်နေမဲ့အစားအခုအညီရတဲ့အတွက်ကြိုဆိုကြပါတယ်။ဒီကို
이제 가끔 가다 저도 동화를 읽어주거나 하기 좀 힘들어할 때
ဟိုအကြီးဟိုနော်ကလေးတယောက်ချင်းစီကိုပုံပြောပြနိုင်ဖို့အခက်တွေ့တဲ့အချိန်မျိုးမှာဆက်ရုပ်တွေကတကယ်ထောက်ကူဖြစ်ပါတယ်။ဆက်ရုပ်လေးတွေကပုံမြင်တွေကိုအတန်နဲ့အတန်ထအဆုံးပြောင်းပြီးပြောပြပေးနိုင်တော့စိတ်ဝင်စားစရာပျော်စရာကောင်းပါတယ်။
အခုလိုဆက်ရုပ်ကလေးတွေကိုတင်ထောက်ကူရီအဖြစ်မူဂျိုကျောင်းတွေမှာလိုက်ထားပေးနေတဲ့ဆိုးမျိုးတော်အစိုးရရဲ့ကလေးတငယ်စောင့်ရှောက်ရေးဆရာဌာနကလည်းဆက်ရုပ်တွေကိုဆရာဆရာမတွေနေရာမှာအစားထိုးဖို့မဟုတ်ပါဘူးလို့ပြောပါတယ်။
ဆရာဆရာမတွေကိုဆက်ရုပ်တွေကအစားထိုးနေရာယူသွားမယ်လို့ကျွန်တော်တို့ကမထင်ပါဘူး။ဆရာမတွေကိုအထောက်အကူဖြစ်စေတယ်လို့ပဲထင်ပါတယ်။
ဒီနေ့အစမ်းအစီအစဉ်ပြီးရင်ရှင်းနေလဲဆက်လုပ်သွားအောင်ပါပါ။ဆိုးမျိုးတော်တဝန်းကမူဂျိုချောင်းပေါင်း300နီးပါးမှာအယ်လ်ဖာမီနီဆက်ရုပ်ကလေးတွေနဲ့မိတ်ဆက်ပေးထားပြီးဖြစ်ပါတယ်။အခုလိုမူဂျိုချောင်းနေအရွယ်တွေကဆက်ရုပ်ကလေးတွေနဲ့ထိတွေ့အကျွမ်းဝင်အောင်ကလေးတွေကိုမိတ်ဆက်ပေးထားတာကသူတို့အနာဂတ်အတွက်အများကြီးအကျိုးရှိတယ်လို့ဆိုးမျိုးတော်တာဝန်ရှိသူတွေကယုံကြည်နေကြပါတယ
ngwe mle so ra ti tha bu tait ko ye ji ba de aku lu mu jo chang ni re ga sa bi ya de atwe chung ga tu lu lu ji phet twa de thi a thong win me lu chan lu yong ji ba de
anaga myo set twe a ni ne ni pinya thet twe ne sai ma ni aw lo aku lu ai nyan yin thu ni pinya sa yauk khle twe ne tin cha le chin pe ni de so myo ro aso ya ye asan asi sin ko 2022 khu ne december la a thi lu mu la season tha bi me naw nit twe ma le set lut twa me lu ta win shi tu re ga byo ba de AI mini alpha ဆက်ရုပ်ကလေးတွေငှားရမ်းကျင်တဲ့မူကြိုးကြောင်းတွေအနေနဲ့သက်ဆိုင်ရာဌာနကိုဆက်သွယ်လျှောက်ထားရမှာဖြစ်ပါတယ်။တက်ကြွတဲ့မူကြိုးကြောင်းတွေအရွယ်ကလေးတွေရဲ့စာသင်ခန်းတွေထဲမှာအခုလိုသူတို့ကိုတင်ကြားဖျော်ဖြေပေးနိုင်တဲ့တင်ထောက်ကူဆက်ရုပ်ကလေးတွေရှိနေတဲ့အတွက်ဆရာဆရာမတွေရဲ့ဝင်ကိုပေါ်သွားစေတာကတော့သိကြတယ်လို့ဆရာမတွေကပြောကြပါတယ်ရှင်။ကျွန်မဆူမြန်မော်ပါ။
ဘလော့ဂါတွေပြောသမျှအစီအစဉ်ပြီးသွားပြန်တော့တက်တန့်ရောင်သတင်းလွှာကိုမအေးတန်တာကျော်ကတင်ဆက်မှာဖြစ်ပါတယ်ဗျာ
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရင်ချင်းမှုရေးစည်းမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တန့်ရောင်သတင်းမှာပြောပြပေးသွားပါမယ်ကျမဧသနာကျော်ပါနာမည်အခြေစုံလူမဲဖက်ရှင်ဒီဇိုင်နာ Virgil Abloh တယောက်နိုဝင်ဘာလ28ရက်နေ့တနင်္ဂနွေနေ့ကပဲအသက်42နှစ်နဲ့ကွယ်လွန်သွားခဲ့ပါတယ်ပြည်သက်ကကမ္ဘာကျော်ဖက်ရှင်ဒီဇိုင်း Louis Vuitton ရဲ့အမျိုးသားဖက်ရှင်ရဲ့အဓိကဖန်တီးသူဖြစ်ပါတယ် Virgil Abloh ဟာကန်ဆာရောဂါကိုနှစ်ပေါင်းရင်ဆိုင်သွားခဲ့ရတာဖြစ်ပါတယ် Virgil ဟာတိတ်တော်တဲ့ဒီဇိုင်နာတယောက်ဖြစ်ရောမကပါဘူးအနာဂတ်အတွက်အမြင်လဲရှိပါတယ်စိတ်သဘောထားတိတ်ကောင်းမွန်လွန်ပြီးတော့ဉာဏ်ပညာကြီးစုတယောက်ပါလို့ LVMH Louis Vuitton Company ရဲ့တန်းထောင်ကျွဲတတိ Bernard Arnault ကကြီးညာချက်မှာပြောထားပါတယ် Virgil Abloh ဟာ American ပြည်အောင်စုကဖြစ်ပြော DJ တဦးလည်းဖြစ်သလိုစက္ကူအနုပညာရှင်တယောက်လည်းဖြစ်ပါတယ်သူက2018ခရဲကကမ္ဘာအကြီးဆုံးဈေးကြီးဖက်ရှင်ဒီဇိုင်းဖြစ်တဲ့ Louis Vuitton ရဲ့ဖန်တီးမှုဒါရိုက်တာဖြစ်လာသူပါသူက LVMH ကိုရောက်ခဲ့ကStreetwear ထသွားထလာပေါ်ပေါ်ပါဝတ်တဲ့ fashion နဲ့ high end ဈေးကြီးတဲ့ fashion နှစ်မျိုးကိုပေါင်းစပ်ဖန်တီးမှုတွေလုပ်ခဲ့ပါတယ်။
ပြောက်ကြားစင်ပေါင်းမီနဲ့တေချာစနစ်တကျချုပ်ထားတဲ့ကုတ်အင်းကြီးဒီလိုပုံစံမျိုးတွေကိုတွဲဖက်ဖန်တီးတာဖြစ်ပါတယ်။သူ့ရဲ့ဖန်တီးမှုတွေထဲမှာ graffiti လမ်းပေါ်ဆေးရည်လက်ရာ hip hop ဂီတာနဲ့ skateboard skate ပြားစီလူငယ်ရင်ကျင်းမှုတွေပျော်ဝင်နေတာတွေ့ရပါတယ်။ Louis Vuitton ဒီဇိုင်းအနေနဲ့လူငယ်တွေပို့ပြီးအသက်ငယ်တဲ့ဖောက်သည်တွေကိုဆွဲဆောင်နိုင်မှုအတွက်ဖန်တီးမှုလည်းဖြစ်ပါတယ်။ဒီနေ့ဇူလိုင်လမှာတော့ LVMH ကသူ့ကိုလုပ်ပိုင်ခွင့်ပို့ပေးလိုက်ပြီးတော့ဒီဇိုင်းသစ်တွေထွင်ဖို့အတွက်ခွင့်ပြုပေးခဲ့တာပါ။သူကအာရှဒေတာဘက်ကိုဈေးကွက်ပို့ချဲ့နိုင်ဖို့လုပ်ခဲ့ပြီးတော့ကိုရိုနာဗိုင်းရပ်စ်ကပ်ဘေးကြောင့်ခီးသွွားလာမရဖြစ်နေချိန်မှာရှန်ဟိုင်းကိုသူ့ရဲ့ဖန်တီးမှုတွေပေးဖို့ပြသခဲ့ပါတယ်။အယောင်သေးဆုံးတဲ့ကုန်ကြီးပေါင်းမီနဲ့စုတွေနောက်ပြီးတော့သူကဆက်မှုလုပ်တာဒီဇိုင်းအပေါ်ဝတ်တွေကိုပြသခဲ့ပါတယ်။သူကကင်ဆာဖြစ်ချိန်မှာတော့တော်တော်ကိုဆိုးရွားပြင်းထန်တဲ့ကင်ဆာဝေနာတစ်မျိုးကိုနှစ်နှစ်ကြာခံစားသွားခဲ့ရတာပါ။သူဟာခက်သစ်ဖန်တီးနိုင်မှုရဲ့အဓိကအစိတ်အပိုင်းတစ်ခုဖြစ်ခဲ့ပါလေလို့ LVMH ကပြောကြားခဲ့ပါလေရှင
် Took my crew to Japan party like Kardashians Took my besties to LA where the girls like to play We put our hoodies on in Philly where we started acting silly
ဒီတက်တရောင်တွင်တော့အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်ချင်တယ်ဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော်။
မေးဒနာကြော်တင်ဆက်တဲ့တတန်ရောင်သတင်းလွှာတွေပဲဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအကျဉ်းချုပ်ကိုမတ်တင်ကြီးထက်ကပြောပြပေးပါအောင်ဗျာ
တရုတ်မှာကျင်းပမယ့်2022ခုနှစ်ဘေကျင်းဆောင်ရသည့်အိုလံပစ်ပွဲတော်တွေကိုအမေရိကန်ကတန်တမာရေးအရာသတိမှောက်ချောင်းအမေရိကန်အစိုးရကကြေညာပါတယ်တရုတ်မှာလက်ရှိဖြစ်နေတဲ့ရှင်ချန်းဒေသတွင်လူမျိုးရုံးတပ်ဖြတ်မှုနဲ့လူသားမျိုးနွယ်ပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုတွေနောက်တခြားလူခွင့်ရချိုးဖောက်မှုတွေကြောင့်ဆောင်းရာသီအာဂစားပွဲတွေကိုအမေရိကန်အစိုးရဘက်ကတန်တမာရေးဒါမှမဟုတ်လဲတခြားတရားဝင်ကိုစားပြုမှုဆေလွတ်မှာမဟုတ်ဘူးလို့အမေရိကန်သမ္မတအင်ပီရိုပြောခွင့်ရယန်ဆာကီကတနင်္လာနေ့မှာသတင်းထောက်တွေကိုပြောပါတယ်သမ္မတဦးဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့ကိုနေပြည်တော်အထူးတရားရုံးကအမှုနှစ်ခုအတွက်ထောင်ဒဏ်၄နှစ်စီတနင်္လာနေ့ကချမှတ်ပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့ကိုချမှတ်လိုက်တဲ့ထောင်ဒဏ်ပြစ်ဒဏ်ကိုတော့စစ်ကောင်စီဥက္ကဋ္ဌကတနင်္လာနေ့မှာပဲရှော့ပေါ်မိတ်ထုတ်ပြန်ပါတယ်ဒေါက်ဆန်းစုကြည်နဲ့ဦးဝင်းမြင့်တို့ကိုချမှတ်ထားတဲ့ထောင်ဒဏ်၄နှစ်ထဲက၂နှစ်ကိုစစ်ကောင်စီဥက္ကဋ္ဌအနေနဲ့လူငိမ့်သက်တာခွင့်ပေးလိုက်တယ်လို့မြန်မာအသံကကြေညာတာဖြစ်ပါတယ်ကုလသမဂ္ဂမှာမြန်မာနိုင်ငံနဲ့အာဖဂန်နစ္စတန်နိုင်ငံတို့အတွက်ဘယ်သူကိုကိုယ်စားပြုခွင့်ပေးမလဲဆိုတာစဉ်းစားဆုံးဖြတ်မယ့်အစီအစဉ်ကိုကုလသမဂ္ဂရဲ့ကိုယ်စားလှယ်စည်းစစ်လက်ခံရေးကော်မတီ Credentials Committee ကဆိုင်ငံလိုက်တဲ့ဒီဇင်ဘာလတရနေ့ဆုံးဖြတ်ချက်ကိုဒီဇင်ဘာ6ရက်တနင်္လာနေ့မှာကျင်းပတဲ့ကုလသမဂ္ဂအထွေထွေညီလာခံမှာအများသဘောတူညီချက်နဲ့အတည်ပြုလိုက်ကြပါတယ်။ဒါဟာမြန်မာစစ်ကောင်စီနဲ့အာဖဂန်ကိုသိမ်းပိုက်ခဲ့တဲ့တာလီဘန်တွေကတင်သွင်းတဲ့ကုလဆရာကိုယ်စားလှယ်တွေကိုထဲ့သွင်းစဉ်စားရွေးချယ်မှုမလုပ်တော့ဘဲညှင်းပယ်လိုက်တဲ့သဘောလည်းဖြစ်ပါတယ်။ရန်ကုန်မြို့ချစ်မြထိုင်မြို့နယ်တွင်တင်းနင်းကနေနဲ့မနေ့ပိုင်းကဆီယနာသိမ်းမှုစန့်ကျင်ဆန္ဒပြပွဲကိုလုံခြုံရေးတပ်ဖွဲ့တွေကကားနဲ့ဝင်တိုက်ပြီးလက်နက်နဲ့အရက်သားတွေကိုကြီးအစ်စ်နဲ့ပစ်ခတ်ခဲ့တဲ့လုပ်ရက်အပေါ်ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကအပြင်းထန်ဆုံးပြစ်တင်ရှုတ်ချလိုက်ပြီးဖန်ထားတဲ့နိုင်ငံရေးအကျဉ်းသားအလုံးပြန်လွှတ်ပေးဖို့လဲစစ်ကောင်စီကိုတောင်းဆိုလိုက်ပါတယ်ရှင
်။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုမတ်တင်ကြီးတိုက်ပြောပြခဲ့တာဖြစ်ပါတယ်။ဒီကနေ့မနက်တွေအစီအစဉ်ထုတ်လုပ်ရေးမှူးကတော့ကိုရဲမွန်ဖြစ်ပါတယ်။အတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Tony Pollock နဲ့ Dara Smith တို့ဖြစ်ကြပါတယ်။VOA ရဲ့ဒီကနေ့မနက်ခင်းအစီအစဉ်လေးကိုလိုင်းဒိုမီတာ2449နဲ့လိုင်းလမ်းမီတာ190တို့ကနေကျွန်တော်တို့တင်ဆက်ခဲ့တာပါသရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးတောကကင်းဝေးတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာ
Thank you. This program has come to you from the Voice of America, Washington.